Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ2020ခုနှစ်မေလရှိရဲ့စနေညဘက် VOA စီစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင်း VOA စီစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News 2မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။စစ်ကောင်စီကတက္ကသိုလ်ကောလိပ်တွေပြန်ဖွင့်ထားပေမဲ့ကျောင်းတက်တဲ့သူဘယ်လောက်များရှိနေပါပြီလဲ
။ဒီမှာဘယ်လောက်ရှိလဲဆိုဒီမှာလည်း96ပဲ။အလောက်ပဲရှိတ
ာ။တက္ကသိုလ်ဆရာမတူပြောသွားတာပါ။စီရီယံမှာပါဝင်တဲ့နိုင်ငံတော်ဝန်ကတက္ကသိုလ်ဆရာမအများအပြားကိုစစ်ကောင်စီကနေစဉ်လို့အလုပ်ထုတ်ပြနေတဲ့အကြောင်းနဲ့အတူမိုးမောင်မှာ KIA ကတင်ထားတဲ့တာဝါတိုင်စခန်းကိုစစ်ကောင်စီတပ်ကအပြင်းထန်တိုက်ပြီးပြန်သိမ်းယူလိုက်တာနဲ့ထိုင်းတောင်ပိုင်းဟွာဝင်းမြို့ကစီတုဆက်ရုံတစ်ခုမှာမြန်မာလူသမားတရာကျော်ကိုဗစ်ကူးစက်နေတဲ့သတင်းတွေကိုနားဆင်ရပါမယ်။အဲဒီနောက်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့် Facebook အကောင့်ကိုပိတ်ထားတာနဲ့ပတ်သက်ပြီးလွတ်လပ်တဲ့ဗဟုဖွဲ့ရဲ့သုံးသပ်ချက်နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူလူခွင့်ဆိုင်ရာဒုအတန်းစီစဉ်နဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီမနက်ငံတော်မှာဆက်အနာသိမှုကိုစတင်ကောက်ွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ဆက်ရှိနေပြီးရန်ကုန်ကနေရာတချို့မှာဒီကနေ့လျှက်တပြက်တပိတ်ပျောက်ကြားတပိတ်တွေရှိခဲ့ပါတယ်။ရန်ကုန်မြင်းနီကုန်းအရကလူကူးကုန်းကျော်တားမှာထောင်ကျနေတဲ့သူတွေကငါတို့နိုင်မှလွတ်မှာတေသွားတဲ့သူတွေကငါတို့နိုင်မှကျွတ်မှာ CDM သမားတွေကငါတို့နိုင်မှအလုပ်ပြန်ရမှာအစားရှိတဲ့စားသားတွေရေးထားတဲ့စာတန်းကြီးကိုချိတ်ဆွဲထားတာတွေ့ရပါတယ်။မန္တလေးမှာဆက်မှုစုပေါင်းတပိတ်နဲ့အတူတန်ခါတမကကတန်ခါတော်တွေကဆင်းရဲဒုက္ခတွေကနေလူထုတရားလုံးကင်းဝေးစေဖို့အတွက်ဆုတောင်းမေတ္တာပို့သခဲ့ပါတယ်။တနင်္သာရီတိုင်းတဝဲမြို့မှာနေစဉ်လိုဇနပြပွဲတွေရှိနေပြီးဒီကနေ့မှလည်းအင်ဂျင်နီယာတွေဆရာဆရာမတွေတက္ကသိုလ်နဲ့အထက်တန်းကျောင်းသူကျောင်းသားတွေကလူထုနဲ့အတူမနေ့လင်းအားကြီးပိုင်းမနေ့အစောပိုင်းနေ့လယ်ပိုင်းနဲ့ညနေပိုင်းတွေမှာကြီးကျက်ဇနပြခဲ့ကြပါတယ်။ကောင်းလူမျိုးနယ်ကညင်းမော်ကြီးရွာမှာဆန္ဒပြခဲ့တယ်လို့စကိုင်းတိုင်းဆလင်းကြီးမျိုးနယ်ဖောင်းကားကြီးရွာမှာ CRPH NUG နဲ့ PDF တို့ကိုထောက်ခံကြောင်းကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။မြင်းမှုမျိုးမှာတော့စစ်ကြုံပညာရေးကိုအလိုမရှိဘူးဆိုပြီးရေးထားတဲ့ရောင်စုံစာရွက်တွေကင်ပြီးဆန္ဒပြခဲ့ကြပါတယ်။ကလေးမျိုးနယ်မှာရက်ဆက်ဆန္ဒပြနေကြတယ်လို့တောင်ကြီးနဲ့မိုးကောင်းမျိုးတွေမှာတော့ဆိုင်ကယ်တွေနဲ့တပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်။ရှမ်းပြည်နယ်ကမူဆန်မျိုးမှာတော့မကြေပွဲတွေ့မဲ့မူဆယ်တပိတ်စစ်ကြောင်းဆိုတဲ့စရံကြီးကိုကင်ပြီးဆန္ဒပြခဲ့ကြပါဗျ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ4,100ထပ်တိုးခဲ့ပြီးဒီဆုံးသူက4,200နီးပါးထပ်တိုးခဲ့တယ်လို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ပြောပါတယ်။အိန္ဒိယမှာကိုဗစ်ကူးစက်သူအရေအတွက်ဟာဒီထက်ပိုများနိုင်ခြင်းရှိပြီးအမြင့်ဆုံးကူးစက်တဲ့ပမာဏကိုမေလကုန်နဲ့အထိရောက်အောင်မှာမဟုတ်သေးဘူးလို့လူထုကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကယူဆကြပါတယ်။အိန္ဒိယတနိုင်ငံလုံးကိုလော့ခ်ဒေါင်းလုပ်ဖို့ကာကွယ်ဆေးထိုးလုပ်ငန်းကိုအရှိန်မြင့်လှုပ်ဆောင်ဖို့နဲ့ဗိုင်းရပ်စ်နဲ့မျိုးဗီဇပြောင်းလဲမှုတွေကိုခြေရာခံဖို့အိန္ဒိယရဲ့အဓိကအတိုက်ခံကောင်းဆောင်ရာဟူဂန္ဒီကဝန်ကြီးချုပ်နရင်ဒရာမိုဒီစီတောက်ကြံလေးကပေးပို့တဲ့စာထဲမှာတိုက်တွန်းထားပါတယ်။ကျွန်တော်တို့နိုင်ငံမှာဗိုင်းရပ်စ်ပိုးထိန်းချုပ်မရအောင်ပြန်နှံစေတာဟာကျွန်တော်တို့လူထုအတွက်သာမကကျန်တဲ့ကမ္ဘာကြီးအတွက်ပါတိတ်ကိုထိခိုက်စေပါလိမ့်မယ်လို့ရာဟူဂန္ဒီကပြောပါတယ်။ American Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေကြောင့်ဒီကမ္ဘာလုံးမှာကိုဗစ်ရောဂါကူးစက်သူ158သန်းရှိနေပါပြီ။အဲ့ဒီအထက်မှာအမေရိကန်က 32.6 သန်းကျော်နဲ့အများဆုံးဖြစ်ပြီးအိန္ဒိယက 21.8 သန်းနဲ့ဒုတိယအများဆုံး၊ဘရာဇီးလ်က 15 သန်းနဲ့ကူးစက်မှုတတိယအများဆုံးရှိနေပါတယ်။ထိုင်းနိုင်ငံသားတွေအတွက်ကိုဗစ်ရောဂါကာကွယ်ဆေးပထမတစ်လုံးကိုလူအရေအတွက်များနေနေများများများထိုးပေးနိုင်ဖို့ကာကွယ်ဆေးထပ်ရခြင်းနဲ့လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်။၎င်းမျိုးတော်မှာယောဂဘုကုသသူအရေအတွက်စံချိန်တင်တိုးလာခြင်းမှာပဲဝန်ကြီးချုပ်ပရယုချန်တို့ချာကအခုလိုပြောလိုက်တာပါ၎င်းမျိုးတော်မှာကိုဗစ်ကုသသူအရေအတွက်ဟာဒီလအစောပိုင်းကတည်းကနေ့စဉ်900ကျော်တိုးလာနေပြီးရောကြမဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့ထိုင်းဆိုရရဲ့ကိုဗစ် -19 အခြေအနေဆိုင်ရာဌာနပြောခွင့်ရထာဝီစစ်ဗီဇန်လီယိုတင်ကပြောပါတယ်ဒီကနေ့ဆိုရင်ထိုင်းနိုင်ငံမှာကိုဗစ် -19 ယောဂကုသသူ2419ယောက်ထပ်တိုးတယ်လို့သေဆုံးသူ28ယောက်ထပ်တိုးပါတယ်ထိုင်းနိုင်ငံလူကြီးရဲ့200ခန့်လုံးကျော်ပဲကိုဗစ်ရောဂါကာကွယ်ဆေးထိုးရသေးပြီးလူများပြားကိုဆေးထိုးပေးမယ့်အစီအစဉ်ကနောက်လာအထိစနိုင်ဦးမှာမဟုတ်သေးပါဘူး။ အရွယ်ရောက်ပြီးသားလူဦးရေတန်းပေါင်း60လောက်ရှိတဲ့ထိုင်းနိုင်ငံမှာမြူတိုင်းကိုကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်ဖို့ဆေးအရည်အတွက်တန်း120ထဲမှနေလိုအပ်ပြီးနိုင်ငံသားလူသမားတွေအတွက်လည်းထည့်စဉ်းစားရမယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်COVID-19 ရောဂါကာကွယ်ဆေးထုတ်လုပ်နေတဲ့ American နဲ့တခြားအဓိကနိုင်ငံကြီးတွေအနေနဲ့ကာကွယ်ဆေးဆိုင်ရာညာနာပစ္စည်းမူပိုင်ခွင့်ကန့်သတ်ချက်ကိုလျှော့ပေးရေးပြောနေမယ်အစားဥရောပသမဂ္ဂကလုပ်နေတယ်လို့ထုတ်တဲ့ကာကွယ်ဆေးကိုတခြားနိုင်ငံတွေအတွက်ပို့ပေးဖို့ဥရောပကော်မရှင်ကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်မူပိုင်ခွင့်ကန့်သတ်ချက်လျှော့ပေးရေးဆွေးနွေးနေကြတာကကာလတူနဲ့ကာလလတ်မှာ COVID-19 ကာကွယ်ဆေးတစ်လုံးမှထုတ်လာနိုင်မှာမဟုတ်ဘူးလို့ EU ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးပြင်ပမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကပြောခဲ့ပါတယ်ဥရောပမှာထုတ်လုပ်တဲ့ COVID ကာကွယ်ဆေးရဲ့90%ခန့်လောက်ကိုနိုင်ငံ90နီးပါးစီပို့ပေးခဲ့တယ်လို့ဗွန်ဒါလီယန်ကပြောပါတယ်ဒါရီအထက်မှာဆင်းရဲတဲ့နိုင်ငံတွေအတွက် COVID ကာကွယ်ဆေးပေးဖို့ရည်ရွယ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာကထပြုကြီးကြပ်တဲ့ COVAX အစီအစဉ်အတွက်လည်းပါဝင်ပါတယ်ကာကွယ်ဆေးပို့ထုတ်တာတင်ပို့ကုန်ပေါ်ကန့်သတ်ချက်တွေကိုရုပ်သိမ်းပေးတာနဲ့မှားထားပြီးသားကာကွယ်ဆေးတွေကနေခွဲဝေပေးတာတွေကသာကာယောဂါတိုက်ဖြည့်ရေးမှာချက်ချင်းအထောက်အကူရစီမှာဖြစ်တယ်လို့လဲဗွန်ဒလီယန်ကပြောသွားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတင်းငွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American သံရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။တရုတ်နိုင်ငံထုတ် Sinopharm COVID ကာကွယ်ဆေးဟာအန္တရာယ်ကင်းစိတ်ချရပြီးထိရောက်မှုလည်းရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအတည်ပြုပေးလိုက်ပါတယ်။ Sinopharm COVID-19 ကာကွယ်ဆေးကိုစိတ်ချစွာအသုံးပြုနိုင်ပြီးအသက်အရွယ်အားလုံးအတွက်ထိရောက်မှုခံမှန်းခြေ89ရာခိုင်နှုန်းထိရှိတယ်လို့မနေ့တောက်ကြနေ့ကကြေညာချက်ထုတ်အတည်ပြုပေးလိုက်တာပါဒီကာကွယ်ဆေးဟာအသက်အရွယ်အားလုံးအတွက်ထိရောက်မှုရှိတယ်လို့လည်းတရွေချူရဲ့ကာကွယ်ဆေးဆိုင်ရာမဟာဗျူဟာချန်ပီယံကျွမ်းကျင်သူများဖွဲ့ဥက္ကဋ္ဌအလဲဂျန်ဒရီယိုခရာဗီယိုတူကပြောပါတယ
် We have information that the vaccine is useful for people above 80
ဒီကာကွယ်ဆေးကအသက်80အထက်တွေအတွက်လည်းအသုံးဝင်တယ်ဆိုတဲ့သတင်းချက်လက်တွေရှိထားပြပါပြီ။မေးတဲ့သူတယောက်ပြောသလိုအသက်60အထက်တွေမှာဖြစ်တာနဲ့ပတ်သက်ပြီးရတာတဲ့သတင်းတွေကတကယ်ကိုရှာရှာပါပါဖြစ်တာပါ။အခုကာကွယ်ဆေးကအသက်ကြီးသူတွေပေါ်သိကြသိရမှုမရှိပါဘူး။တကယ်ကနိုင်ငံတွေအများကြီးမှာဒီကာကွယ်ဆေးထိုးပေးနေရမှာအသက်ကြီးသူတွေကိုလည်းထိုးပေးပြီးသားပါလို့ပြောသွားတာပါ။အခုလိုတယောက်ရဲ့ Sinopharm ကာကွယ်ဆေးကိုWHO ကအတည်ပြုပေးလိုက်တာကြောင့်အခုဆိုရင်အန္တရာယ်ကင်းထိရောက်ရည်သွေးကောင်းတယ်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအတည်ပြုပေးထားတဲ့ကိုဗစ်ကာကွယ်ဆေးစုစုပေါင်း6မျိုးရှိလာပါပြီခင်ဗျာ။ပါကစ္စတန်နိုင်ငံမှာတော့ကိုဗစ်ပိုးတွေ့သူတွေများလာနေလို့မွတ်စလင်အပွဲတော်ကာလအတွင်းကိုရက်တာပိတ်ဆို့အသွာလာကန့်သတ်မှုတွေစလုပ်လိုက်ပါပြီ။ပါကစ္စတန်နိုင်ငံမှာကိုဗစ် -19 ပိုးတွေ့သူပေါင်း8သိန်းကျော်သေဆုံးသူပေါင်းလည်း2000နီးပါးရှိလာပြီးကိုဗစ်တတိယလှိုင်းကိုရင်ဆိုင်နေရပါတယ်။အိန္ဒိယချင်းအိန္ဒိယနိုင်ငံထဲမှာလည်းကိုဗစ်တဟုန်တိုးတက်မနိုင်မနှင်းဖြစ်လာတာကိုစိုးရင်ကြည်လာတာကြောင့်အခုလိုပြင်းထန်တဲ့ကန့်သတ်မှုတွေစလုပ်လိုက်ရတာပါ။မနေ့ဧပြီလတုန်းကတစ်လကြာလော့ဒ်ဒေါင်းချမှတ်ခဲ့ရပြီးအခုထပ်ခီးသွားကန့်သတ်မှုကြောင့်အလဲအပတ်ခီးထွက်စရာအချက်ချာကျတဲ့နေရာတွေကိုပါထိခိုက်သွားရပါတယ်။ဒီကန့်သတ်ချက်တွေလောက်ရတာကဒေသတွေမှာကူးစက်မြန်ပြင်းထန်လာတဲ့မျိုးကွဲသစ်ပြန့်နှံ့လာတဲ့အန္တရာယ်ကြီးကြောင့်မဖြစ်မနေလုပ်ရတာပါလို့ပါကစ္စတန်ဆိုရရဲ့ COVID ထိန်းချုပ်ရေးကိုဥဆောင်ကင်တွယ်နေတဲ့စီမံကိန်းဝန်ကြီးအဆက်ဥမာကတွစ်တာကနေရှင်းပြပါဗျ။မွတ်စလင်တွေထွက်မြတ်ထားတဲ့ရမဒန်ဥပုသ်ဆောက်ကာလအဆုံးသတ်ဖြစ်တဲ့ဒီအပွဲတော်အတွင်းတနင်္ဂနွေလူတွေပျော်ရှင်စွာသွားလာလှူရှားလေးရှိပြီးခီးသွွားအဓိကနေရာတွေလည်းလူတွေပြည့်သွားလေးရှိတာကြောင့်မနစ်ကဆိုရင်ပွဲတော်အပြီးပိုးတွေ့မှုနှုန်းအများကြီးတက်လာတာကိုကြုံခဲ့ရပါတယ်ခင်။အခုလိုအချိန်မှာပါကစ္စတန်ဝန်ကြီးချုပ်အမရာခန်အနေနဲ့တော့ဆော်ဒီအာရေဗျာမင်းသားမိုဟာမက်ဘင်ဆာမန်နဲ့တွေ့ဖို့သုံးရက်တာခီးစတင်လိုက်ပါပြီ။ကာလရှည်ကြာမဟာမိတ်တွေဖြစ်လာတဲ့ဒီနှစ်နိုင်ငံကြားတမိုင်းကြောင်းအရနီးကပ်တဲ့ဆက်ဆံရေးတိုးမြင့်သွားဖို့အရေးပါတဲ့ခီးစဉ်ဖြစ်နှစ်ဖက်ရည်ရွယ်ထားကြပါတယ်။ဒီခီးစဉ်အတွက်ဆော်ဒီအာရေဗျာမင်းသားမိုဟာမက်ဘင်ဆာမန်ကဖိတ်ကြားခဲ့တာဖြစ်ပြီးဝန်ကြီးချုပ်ခန်နဲ့သူ့အစ်မကိုယ်စားလှယ်အဖွဲ့ကိုပုဂ္ဂိုလ်ရေးရပါဂျဒက်စ်လီစိတ်မှာတွေ့ချုပ်ပေးဖို့ရှိပါတယ်။ MBS လို့တကောက်ခေါ်လေးရှိတဲ့ဒီ Saudi Arabia မင်းသားအနေနဲ့ဝန်ကြီးချုပ်ခံဦးဆောင်လာတဲ့ကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံရမှာပါကစ္စတန်စေဦးစီးချုပ်ဗိုလ်ချုပ်ကြီးကာမာဂျာဗက်ဘတ်ရှွာလည်းဝန်ထမ်းမှာဖြစ်ပါတယ်။တကယ်တော့ဗိုလ်ချုပ်ကြီးဘတ်ရှွာအနေနဲ့က Saudi Arabia ကိုရောက်ရှိနေမိတာဖြစ်ကနှစ်နိုင်ငံကြားကာကွယ်ရေးပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုဆွေးနွေးနေတာပါ။အခုအခီးစဉ်အတွင်းဝန်ကြီးချုပ်ခံတဲ့ Saudi မင်းသားတို့အနေနဲ့နှစ်နိုင်ငံကြားစီးပွားရေးကုန်သွယ်ရေးစွန့်ရင်းနှီးမြှုပ်နှံမှုနဲ့သတင်းမီဒီယာကဏ္ဍတွေမှာပါပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေနဲ့နားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးတာကိုလည်းကြည့်ချက်ပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ခံရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကဆိုပါတယ်ခင်ဗျ။တရုတ်နိုင်ငံကလွတ်တင်ခဲ့တဲ့အာကာသဒုံးပျံယာဉ်ကြီးမထိန်နိုင်မသိမ်းနိုင်ဖြစ်ပြီးယာဉ်စိတ်ပိုင်းတွေမကြခင်ကဘာပေါ်ကိုပြန်ချလာဖို့ရှိပေမဲ့ဘယ်နေရာဘယ်အချိန်အတိအကျကျမှာကိုတော့မသိရသေးပါဘူး။အရင်ကသမုတ်တရားတွေကိုပြန်ချစေဖို့ပြင်ဆင်ခဲ့တာအခုထိန်ချုပ်မှုလွတ်သွားတဲ့အေပီလကုံကလွတ်တင်ခဲ့တဲ့ဒီအာကာသယာဉ်ဟာဒီစနေတနင်္ဂနွေမှာပဲပြန်ချလာနိုင်တာကိုအခုလိုအတိအကျကြိုမသိနိုင်သေးပေမဲ့ထိခိုက်ပျက်စီးမှုတွေဖြစ်စေဖို့အလားအလာနည်းပါတယ်လို့တရုတ်ဘက်ကဆိုပါတယ်။တရုတ်နိုင်ငံသားကြီးပြောခွင့်ရ11ဘင်းကဒီဂျုံယင်ဟာအခုလိုပြန်ချလာချိန်မှာသူ့အလိုလိုမိလောင်ပျက်စီးသွားဖို့အဓိကရှိနေပြီးမြေပြင်မှာအန္တရာယ်ကျရောက်စေဖို့ဖြစ်နိုင်ခြေကအရန်ကိုနည်းလွန်ပါတယ်လို့ဗီဂျင်းမှာသတင်းတောက်တွေကိုရှင်းပြပါတယ်။တရုတ်အနေနဲ့ဒီဂျုံပြရင်ပြန်ချလာတဲ့ဖြစ်စဉ်လမ်းကြောင်းကိုအနိကစောင့်ကြည့်နေပြီးဘလို့သတင်းမျိုးကိုမဆိုအချိန်မီအကြောင်းကြားပေးသွားမှာပါလို့လဲတရုတ်နိုင်ငံခြားရေးပြောခွင့်ရဝမ်ကကတိပေးခဲ့ပါတယ်။ Long March 5B ခရီးရှည် 5B ချီတက်ပွဲလို့မြည်ပေးထားတဲ့ဒီဒုံးရင်ကို April 29ရက်နေ့တုန်းကဟိုင်နန်ကျွန်းကနေလွှတ်တင်ခဲ့ရမှာတရုတ်အာကာသယာဉ်စခန်းအတွက်ပုံစံငယ်အစ်တစ်ခုကိုတည်ဆောင်သွားခဲ့ပါတယ်ခင်ဗျ။စနေညပိုင်း VOA American တရဲ့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင
်ဗျရန်ကုန်မလေးပါဝင်မြို့တချို့မှာတက္ကသိုလ်တွေပြန်ဖွင့်နေပြီမဲ့လဲတက္ကသိုလ်တွေမှာကျောင်းတက်တဲ့သူအရေအတွက်ဟာ10ခန်းလောက်ပဲရှိတယ်လို့တက္ကသိုလ်ဆရာဆရာမတွေကပြောပါတယ်အနာသိန်းစစ်ကောင်စီကကျောင်းတွေပြန်ဖွင့်ဖို့ကျောင်းသားတွေကျောင်းပြန်တက်ဖို့လှုံ့ဆော်နေပြီမဲ့လဲနိုင်ငံတော်မှာတော့ဆန္ဒပြတပိတ်တွေနဲ့အတူကျောင်းမတက်ရေးလှုံ့ရှားမှုတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်ဒီအချိန်မီအပြည့်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေ3လကျော်လာပြီဖြစ်ပေမဲ့လဲနိုင်ငံတော်ကမျိုးတွေတော်များများမှာတော့စစ်ကောင်စီကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့ဖြစ်ပွားနေပါတယ်အခုရပိုင်းနေ့အတွင်းစစ်ကောင်စီဘက်ကတက္ကသိုလ်ကျောင်းတွေကိုပြန်ဖွင့်ပြီးခြေကံပညာကျောင်းတွေပြန်ဖွင့်ဖို့လှုပ်လာနေတဲ့အတွက်စစ်ကျုံပညာရေးအလိုမရှိကြောင်းကန့်ကွက်ဆန္ဒပြတာတွေဟာမျိုးတွေတော်များများမှာဖြစ်လာနေတာပါ။သကိုင်းတိုင်းမုံရမြို့နယ်ကရောင်းတော်ထုံးကြီးရွာမှာတော့ပြည်သူတွေနဲ့အတူကျောင်းသားကျောင်းသူတွေကလည်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့အနေနဲ့ဒီနေ့မှချီတက်ဆန္ဒပြခဲ့ကြပါလို့ဒါပြန်ဗိုင်းမျိုးကအမှတ်1အခြေခံပညာထက်တန်းကျောင်းမှာဆွင့်လဲဒီနေ့မနေ့အစောပိုင်းကစစ်ကြုံပညာရေးကိုဆန့်ကျင်နေနေတဲ့ကျောင်းသားလူငယ်တွေကစီးနီတွေမှုတ်ဆေးတွေနဲ့ကန့်ကွက်ပြီးတော့ဆန္ဒပြခဲ့ကြသလိုရှမ်းပြည်နယ်ပင်လောင်းမျိုးမှာဆွင့်လဲအလားတူဆန္ဒပြတာတွေရှိခဲ့ပါတယ်ကျောင်းသားတွေကစီးနီတွေမှုတ်ဆေးတွေပိုစတာတွေနဲ့သူကျောင်းသားတွေကျောင်းမတက်ကြဖို့ဆရာဆရာမတွေ CDM ဆက်လက်လှုပ်ဆောင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်မြန်မာနိုင်ငံတောင်ဘက်ချမ်းမော်လမြိုင်မြို့ကဒီအမှတ်10အထက်တန်းကျောင်းကလည်းစစ်ကြုံပညာရေးကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုကိုဒီနေ့မှပြုလုပ်ခဲ့ပြီးတော့ CDM မလို့ရသေးတဲ့ဆရာဆရာမတွေကို CDM လှုပ်ရှားမှုမှာပါဝင်ဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒါပြင်တနင်္လာနေ့တိုင်းရေမြို့နယ်ခံကောတောင်ရွာမှာတော့ကျောင်းသားလူငယ်တွေဆရာဆရာမတွေမြို့ကန်တွေပေါင်းပြီးတော့စစ်ကြုံပညာရေးအလိုမရှိမြို့သားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းပိုစတာတွေစာတမ်းတွေကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အချိန်ထဲမှာပဲရန်ကုန်ကယူဇနာဥယျာဉ်မြို့တော်မှာရှိတဲ့အာထကနဲ့ကျောင်းဝင်းအတွင်းမှာဒီနေ့မှာဘုံကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အခုလိုနိုင်ငံတော်ကျောင်းမတက်ရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးရန်ကုန်ကအခြေခံပညာကျောင်းဆရာမတူကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။မတက်စီခြင်းသေးဘူး။ဘာဖြစ်လို့လဲဆိုတော့ဘယ်နေရာမှမလုံခြုံသေးလို့ပါ။နောက်တစ်ခုကတိတာတဲ့နေရာမှာလည်းဘုံတွေပေါက်တယ်မတိတာတဲ့နေရာမှာလည်းဘုံတွေပေါက်တယ်ဘာတစ်ခုမှကျမတို့ရဲ့တပည့်လေးတွေကိုထိခိုက်နစ်နာမှုလုံးဝမရှိစေချင်လို့ပ
ါအချိန်တည်းမှာပဲနိုင်ငံတော်ဝန်ကတက္ကသိုလ်တွေကိုတော့ပြီးခဲ့တဲ့9ရက်နေ့ကပြန်ဖွင့်လိုက်ပါတယ်စစ်ကောင်စီဘက်ကအခုလိုတက္ကသိုလ်တွေကိုပြန်ဖွင့်ခဲ့ပေမဲ့လဲကျောင်းတွေမှာတော့ကျောင်းတက်တဲ့သူတိတ်မရှိပဲ10ခန်းလောက်ပဲရှိတယ်လို့တက္ကသိုလ်ဆရာမတူက VOE ကိုပြောပါတယ်ကျောင်း
တော့ကတော့လုံနေတာပဲ
သူတို့ဖုတ်နေတယ်။ဘာလို့ဒီကတော့ကျင်းနေလဲတော့ကြောက်ဖို့မရတော့ဘူး။ဘာလို့ဒီကကြောက်ဖို့နေ။ဘာလို့ဒီကကြောက်ဖို့နေတယ်မဲ့ဟိုကျွန်တော်ကျွန်မတွေကအများစုကမသိဘူး။မသိဘူးလို့အဲ့တော့သူတို့အများစုကလည်းမသိဘူး။သူတို့မှဟိုတော့တောင်းရင်ဒီဇာမနီအတွက်ကြောင့်သူတို့မှ wifi ဆောင်လည်းမရှိဘူးလေ။အင်တာနက်လည်းမရှိဘူးလေ။ဒါကြောင့်တော့တောင်းတာရှိဘူးပါလား။ဒါပေမဲ့တောင်းမရှိဘူး။ဒါပြောအဲဒါကလူကပြောရပြရတာဟိုအဲ့လိုပြောနေတော့နော်။အဲမင်းတက်မလားငါတက်မလားလို့ပြောတော့လည်းပြောကြတယ်မရှိဘူး။အဲဒီအဖေကတော့ပြောနေတာ။မင်းချင်းဆိုရင်ဘာဆိုင်ကလည်းမရှိဘူး။ဒီကနေ့တော့ပြောပါစီလို့ရှင်တော့တောင်းကြည့်လို့ရှင်တော့တောင်းကြည့်လို့မရဘူးသူတို့ဘယ်လောက်ရှိလဲ။ဘာ6ဘယ်လောက်လဲ။အဒီဘာဘယ်လောက်ရှိလဲဆိုဒီမှာလဲတော့6ဘယ်လောက်ပဲရှိကြမှာ။ဆရာမလည်းမရှိဘူး။ဆရာမလည်းမရှိ၊ကျောင်းလည်းမရှိဘူး။ဘယ်လိုလဲ
။တက္ကသိုလ်ကျောင်းတွေမှာတချို့ဆရာမတွေအလုပ်ပြန်ဆင်းလာတယ်ရှိနေပေမဲ့လည်းဒီလိုအလုပ်ပြန်ဆင်းနေကြသူအများစုဟာဖန်စီခံမှာကြောက်တာကြောင့်ပြန်ဆင်းနေရတာဖြစ်ပြီးစစ်ကောင်စီဘက်ကလည်းအလုံးမဆင်းတဲ့သူတွေကိုပုံမှန်9ကာကြီးနဲ့တရားစွဲတာတွေလုပ်မယ်လို့ချင်းကြောက်တာတွေရှိနေတယ်လို့သူကပြောပါတယ်။ဘုံရောင်မျိုးမှာလည်းတက္ကသိုလ်တွေပြန်ဖွင့်လိုက်ပြီမဲ့ကျောင်းတက်တဲ့သူဥယေဟာ10ကနန်းလောက်ပဲရှိတယ်လို့ဘုံရောင်မျိုးကတက္ကသိုလ်ကျောင်းဆရာတူက VOE ကိုပြောပါတယ်
။ကျောင်းတွေပြန်ဖွင့်နေဆိုတာကသူတို့ကကျောင်းတွေဖွင့်လိုက်ပြီလို့လည်းပြောတာ။ဆရာမအင်အားကလည်းမရှိဘူး။ကျောင်းသားအင်အားကလည်းမရှိဘူး။လာတက်တဲ့သူလည်းမရှိဘူး GT ဟာပေါ့ TU ပေါ့နော်ဘုံကနီးပညာတက်ကတူမှာဆိုလို့ရှိရင်တယောက်မှကိုလာမတက်ဘူးကျောင်းသားဆရာမတွေက non serious နေတချို့တော့သွားတက်ပြပေါ့နော်ဟိုဘုံကတက်ကတူဆိုလို့ရှိရင်လည်း90ရာခိုင်နှုန်းကျော်ကကျောင်းမတက်ဘူးအားလုံးပေါင်းစုစုပေါင်းမှာအယောက်20လောက်တည်းလာတက်တယ်ကျောင်းသူကျောင်းသားမှရပဲလာတက်ပြီးနောက်ရကြမတက်ကြတော့
နိုင်ငံတော်မှာ CDM လို့ခေါ်တဲ့အကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်လာကြောင်းစစ်ကောင်စီဘက်ကအလုပ်ထုတ်ပြလိုက်တဲ့တက္ကသိုလ်ကောလိပ်ကဌာနမှုတွေအပါအဝင်ဆရာမ2000လောက်ရှိသွားပြီဖြစ်တယ်လို့သိရပါတယ်။စစ်ကြုံပညာရေးကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအပြင်နိုင်ငံတော်ကဆန္ဒပြသပိတ်တွေဟာနေ့စဉ်လှုပ်လို့ဆက်ဖြစ်နေပြီးတော့မန္တလေးတောင်ကြီးဖားကန့်မိထီလာရန်ကုန်ကတောင်ဥကလာဘမြို့နယ်မှာလည်းဒီနေ့မှာတော့ဆရာနာရှင်စနစ်ကိုစန့်ကျင်တဲ့ဆန္ဒပြသပိတ်တွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
ကျင်းလူလိုက်ရေးတမတော် KNA ကနေတင်ယူပြီးတဲ့ကချင်းပြည်နယ်မိုးမောင်းမြို့နယ်ကသတ်စကန်တစ်ခုကိုမြန်မာစစ်တပ်ကနေမြေပြင်ရောလေကြောင်းနဲ့ပါထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာမနေ့ကညနေပိုင်းမှာစကန်ကိုပြန်လည်တင်ပိုက်နိုင်ခဲ့တယ်လို့တမတော်ဘက်ကပြောပါတယ်။ကချင်းပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုကျွန်တော်နိုင်ကုန်းအိမ်ကနေပြောပြပေးမှာပါ။ KNA ကနေတင်ယူထားတဲ့မိုးမောင်းမြို့နယ်မြို့သစ်နဲ့စီဟကျမ်းမှာရှိတဲ့တာဝန်တိုင်းစကန်ဆလောင်းကုန်းကိုစစ်ကောင်စီတပ်ဘက်ကနေမေလ6ရက်နေ့နဲ့9ရက်နေ့တွေမှာမြေပြင်ထိုးစစ်ပါဝင်လေကြောင်းနဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တာပါဒီထိုးစစ်ဆင်မှုကြောင့်မနေ့ကတောက်ကြံနေညပိုင်းမှာ KNA ကနေတင်ယူထားတဲ့တာဝါတိုင်းစခန်းကိုတပ်မတော်ဘက်ကပြန်လည်တင်ယူနိုင်ပြီလို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ်။ဟုတ
်ပါတယ်ကျွန်တော်မနေ့ကည9ရက်ရတော့ကျွန်တော်ပြန်တင်ပြီးပါတယ်
မနေ့ကမေလ9ရက်နေ့မနေ့အစောဆုံးကတည်းကအာနာသိန်းစစ်ကောင်စီတပ်နဲ့တနေ့လုံးနီးပါးပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကျက်တိုက်လေရင်နစည်းနဲ့ငားချိန်တိုင်းတိုင်းပြည်ကိုတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဒီလိုပြင်းထန်တဲ့ထိုးစစ်ကြောင့် KNA ဘက်ကတဆုတ်သားလို့လည်းဒေသခံတို့ကပြောပါတယ
်တိုက်ပွဲအချိန်ကအပြင်းထန်လာတဲ့ခါကျတော့ဟိုနောက်ဆက်ဆုံးထိခိုက်ကြေးကအားများလာတာလည်းပြောပါအောင်ရဘယ်လိုဆိုကျက်တိုက်တွေနဲ့ပြစ်တာကသုံးနိုင်အောင်အလုံးတရာလောက်ပြစ်နေရလားအဲလေရင်ကတော့ကျက်တအားမြန်တဲ့လေရင်မျိုးစားနဲ့လာတိုက်ခိုက်ကြလို့6ရက်နဲ့9ရက်နဲ့ညတကောင်မှာမိုးတအားတဲတဲ့အဲ့ခါမှာပြစ်နေရပါ
မနေ့ကတာဝတိုင်းစကန်တိုက်ပွဲရှင်တွေကိုသိရှိဖို့ KNA ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ဒါပေမဲ့တာဝတိုင်းစကန်ကနေစုခွာပေးရတဲ့အချင်းတွေကိုတော့စစ်ရေးဗျူဟာရစုခွာတာပြန်တိုက်တာကစားတာရှိတယ်လို့မီဒီယာတချို့ကပြောဆိုခဲ့ပါတယ်။မနေ့ကတိုက်ပွဲတွင်ထိခိုက်ကြဆုံးမှုတွေများတယ်လို့ဒေသခံတွေကပြောပေမဲ့အသေးချာသိမပြုတ်နိုင်ခဲ့ပါဘူး။ဒါအပြင် KNA ကနေတင်ယူထားတဲ့အလောပုံတပ်စခန်းကိုလည်းမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်နေတယ်လို့ဒေါ်ဖုန်ရံဒေသခံတို့ကပြောပါရတယ်
။အဲအလောပုံကမှမင်းငယ်ကဒီကျန်ပုံသာရှိတဲ့နှောင်းဘောဒီတဲ့ကြားမှာအဲမှာလည်း KNA နဲ့ဟိုစစ်တပ်တွေမင်းညာဟိုဥလိုက်ကျော်စင်နိုင်လောက်မှာဒီမှာပြစ်ပြတဲ့
အလောပုံတပ်စခန်းဘက်မှာလည်းမြန်မာစစ်တပ်ဘက်ကစစ်ဆင်မှုတွေလှုပ်ဆောင်နေတယ်လို့လည်းတမတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါရတယ်
။အလောပုံဘက်ကတော့ကျွန်တော်တို့စခန်းတွေကိုပြန်လည်ပြီးစုခွာထားတာရှိပါလေ။
အဲ့ဒီမှာတော့ကျွန်တော်တို့လိုအပ်တဲ့လုံခြုံရေးစစ်ဆင်မှုတွေဆောင်ရွက်လေရှိပါတယ
်။မုံမောင်မြို့နယ်တွင်တိုက်ပွဲကတော့အပြင်းထန်ဆုံးဖြစ်ပြီးလေရောင်းကနေနေ့စဉ်တိုက်ခိုက်နေတယ်လို့မေလ3ရက်နေ့ကလည်း KNA ကနေတပ်မတော်ရဟရင်တစည်းကိုပြစ်ချနိုင်ခဲ့ပါတယ်။မနေ့ကစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ရဟရင်ပြစ်ခံရတာကြောင့်တပ်မတော်ရရှိ3ဦးအသက်ဆုံးရှုံးခဲ့ကြောင်းထက်တွင်ဖြေကြားခဲ့ပါတယ်။တရပိုင်းတွင်မှာတော့ကချင်ပြည်နယ်အင်ဂျန်ယန်ဝိုင်းမော်မန်စီနဲ့ရွှေကူမြို့နယ်တွေမှာလည်း KNA နဲ့စစ်သားကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်ခင်ဗျာ။
နိုင်ငံပကျုပ်ဂရိကန်ပြည်နယ်ဟွာဟင်မြို့နယ်အတွင်းကနနက်သီးစီတပူးထုတ်လုပ်တဲ့စက်ရုံမှာမြန်မာနိုင်ငံသားအလုပ်သမား100ကျော်ကိုဗစ်ကရောဂါပိုးကူးစက်ပြီးစက်ရုံကိုယာယီပိတ်လိုက်တဲ့သတင်းကိုပြောပြပါမယ်။ကျွန်မမအေးမှာပါ။ထိုင်းနိုင်ငံမှာတကြော့ပြန်ဖြစ်လာတဲ့တတိယလိုင်းကိုဗစ်ကရောဂါပိုးကူးစက်မှုမှာတော့ကရောဂါပိုးကူးစက်သူတွေနဲ့သေဆုံးမှုနှုန်းမြင့်တက်လာနေတာပါ။ဒီထဲကအခုရက်ပိုင်းအတွင်းပကျုပ်ဂရိကန်ပြည်နယ်ဟွာဟင်မြို့နယ်အတွင်းကနနက်သီးစီတပူးတွေထုတ်လုပ်နေတဲ့စက်ရုံမှာကိုဗစ် -19 ကာယောဂါပိုးကူးစက်နေတဲ့မြန်မာနိုင်ငံသား132ဦးရှိလာနေတာကြောင့်ပြည်내အာဏာပိုင်တွေကအရေးပေါ်အစည်းအဝေးလုပ်ပြီးယောဂါပိုးထိန်းချုပ်နိုင်ဖို့လှုံ့ဆော်နေကြောင်းထိုင်းသတင်းမီဒီယာတွေမှာဖော်ပြနေပါတယ်။မြန်မာနိုင်ငံသား100ကျော်ကူးစက်ခံရမှုနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပြပါတယ်။
မြန်မာနိုင်ငံသားအရင်မှာ100နဲ့တစ်နှစ်ယောက်ခင်းနေအဲ့လိုချင်းရလို့ကူးတယ်လို့ကြားတယ်အခုလောဆယ်တော့အစိုးရဒီထဲမှာပဲအဲဆေးရုံထဲမှာပဲဝင်းထဲမှာပဲယာယီကျွန်တော်တို့ယာယီဆေးရုံပေါ့လေအဲ့လိုမျိုးတရားထားတဲ့ဆေးရုံအဲ့လိုမျိုးသူတို့ခေါ်တာ free hospital ပေါ့အဲ့ဒါကိုဖွင့်ပြီးတော့အဲ့လိုမျိုးကူတာထားမယ်အဲ့ဒီလူတွေကိုလည်းအပြင်ပေးမထွက်ဘူးပေါ့နော်အဲ့အဲ့လိုမျိုးလုပ်မယ်လို့ဟိုအစိုးရကကြေညာတယ်သူကတော့အဲ့ဒီပြည်နယ်ရဲ့ဒုတိယနေရဒုတိယဟိုခရံဝင်ပေါ့နော်သူကနေပြီးတော့အလိုပြောတယ်အဲဒီလူတွေကိုမထွက်သေးဘဲနဲ့ဒီကုပေးမှာပေါ့လောဆယ်အဲ့မှာခရင်150ရှိတဲ့အဲဒီယာယီ free hospital ကိုသူတို့လုပ်ပေးမယ်အဲ့လိုမျိုးပြောတယ်မပြောရင်အဲ့ဒီဟာကတော့သူတို့ဒီကုဆက်တာကတော့သူတို့ပြောတာပဲအဲ့ဒီဟိုဟင်မှာရှိတဲ့ဖြောပြေးရေးဌာနတစ်ခုကိုကြွားလဲတဲ့အလုပ်သမားနေပြီးတော့ကုဆက်တဲ့သူအဲ့လိုမျိုးသူတို့ဟိုပေါ့နော်ခံမှန်းလဲ
ဒီစက်ရုံထဲမှာကူးစက်မှုတွေစတင်ကြတဲ့ကစက်ရုံကိုပိတ်ဖို့ပတ်ဝန်းကျင်ကတောင်းဆိုခဲ့ပေမဲ့စက်ရုံကိုဆက်ဖွင့်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုခါမှာတော့စက်ရုံကအလုပ်သမားနေတဲ့တန်ရာတွေပါလော့ဒ်ဒေါင်းလုပ်ထားတယ်လို့လည်းဦးမင်းဦးကပြောပြပါတယ
်အဲ့ဒီနေရာကအရင်ထဲကလည်းအဲ့ဒီပေါ့ပေါ့စားပေါ့နော်ဟိုတစ်ခေါက်ကဟိုတစ်ခေါက်ကဆိုတော့တိတ်မကြသေးဘူးလေပထိုးပေါ့နော်ခုနှစ်ယောက်လာမသိဘူးအဲ့လိုမျိုးကူးစက်တဲ့အားမဖြစ်တဲ့ဖြစ်တော့ပတ်ဝန်းကျင်ကနေပြီးတော့အဲ့ဒီစက်ရုံကိုပိတ်ဖို့လော့လော့ဆယ်ပေါ့နော်အဲ့လိုမျိုးဟိုလော့ဒ်ဒေါင်းတွေရောချောက်ဝင်ပြောဟိုဟိုသာဝိုင်းပြီးတော့တောင်းဆိုတယ်ဒါပေမဲ့အဲ့ဒါကိုသူကဆက်ပြီးတော့တံမဲဆက်ပြီးကွင်းလာတယ်လို့ပြောတယ်အခုကတော့ပိတ်တာပေါ့အခုကတော့မပိတ်လို့မမြင်ရဘူးစက်ရုံကတော့အဲ့ဒီနေရာကိုစက်ရုံနဲ့သူတို့စက်ရုံလို့ဒီမှာနေတဲ့ဟိုဟာနေရာကိုတော့လော့ဒ်ဒေါင်းလုပ်လိုက်ရတာပေါ့
လက်ရှိမှာတော့ဟွာဟင်မြို့နယ်အတွင်းကအလုသမားတွေနေထိုင်နေတဲ့နေရာတွေမှာပိုးသက်ဆေးဖြန်းတာတွေလုသမားတွေကိုတော့စက်ရုံတွင်းကနေအပြင်မထွက်ရအမိန့်ထုတ်ပြန်လာပြီးဥပဒေချိုးဖောက်မယ်ဆိုရင်ထောင်နဲ့နှစ်နှစ်ထိအပြစ်ပေးမှာဖြစ်ကြောင်းပြည်내ကာယောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ပကျုပ်ဂရီကန်မြို့ပိုင်မစ္စတာပလော့ဆင်ဟာနီကတော့အခုလိုပြောသွားပါတယ်
။ဝန်นี้นะครับเฉพาะในส่วนของพื้นที่อำเภอเมืองเนี่ยนะครับเราก็กําหนดไปที่วัดรัตนวิเวกคลองบาน
အခုချိန်မှာတော့ကုဆက်ခံနေရတဲ့စေယုံထဲကအလို့သမားတွေကိုအရေးပေါ်ဆေးကုသပေးနိုင်ဖို့ကရင်250ခန့်ယာယီစေယုံတွေစီစဉ်ထားပြီးပိုးထွက်တဲ့နေရာတွေမှာကန့်သက်ချက်စီကံချက်တွေထုတ်ပြန်လုပ်ဆောင်နေပါတယ်။မကြာခင်ထိန်းချုပ်နိုင်မှာပါဆိုပြီးပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာတကြော့ပြန်ဖြစ်လာတဲ့ COVID တတိယလိုင်းမှာတော့ကုဆက်မှုတွေမြင့်တက်လာနေတာကြောင့်လောလောဆယ်အထိ COVID အတည်ပြုလူနာပေါင်း 9,900 နီးပါးရှိနေပြီးသေဆုံးသူက363ဦးထိရှိတယ်ဆိုပြီးထိုင်းအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။
ကမ္ဘာတဝမ်းမှာလူမှုကွန်ရက်မီဒီယာတွေတုံးနေတဲ့ကမ္ဘာကောင်ဆောင်တွေအနေနဲ့လက်ရှိချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းလိုက်နာလှုပ်ဆောင်ရမယ်ဆိုတာသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးမကြသေးခင်ကပဲ Facebook ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကသတင်းစကားပါလိုက်ပါတယ်။ VOA သတင်းတောက်တီနာထရင်ရဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ Facebook အကောင့်နဲ့ပတ်သက်ပြီးတိကျလွတ်လပ်မှုတစ်ပိုင်းတစားရှိတဲ့ Facebook ကြီးကြပ်ရေးဘုတ်အဖွဲ့ရဲ့မကြသေးခင်ကဆုံးဖြတ်ချက်ဟာFacebook နဲ့ social media တွေကိုတုံးနေတဲ့ကမ္ဘာခေါင်းဆောင်တွေနဲ့တခြားအရေးကြီးပုံကိုယ်တွေအတွက်သတင်းစကားပါဖို့ရည်ရွယ်ပုံရပါတယ်။ Dex Hunter Turaki က Facebook Oversight Board အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ပါ
The same rules that apply to all Facebook users should also apply to
Facebook တို့သူအားလုံးအတွက်ချမှတ်တဲ့စည်းကမ်းတွေကFacebook တို့နဲ့နာမည်ကြီးဩဇာရှိသူပုဂ္ဂိုလ်တွေအတွက်လည်းအတူတူပဲဖြစ်ရပါမယ်ဒီလိုလူတွေအတွက်စည်းကမ်းချက်ကိုတီးတန့်ခွဲပြီးတတ်မှတ်ပေးလို့မရပါဘူ
း Facebook ရဲ့မူဝါဒတွေဟာအမေရိကန်တနိုင်ငံတည်းမှာနေမဟုတ်ပဲမြန်မာနိုင်ငံပါဝင်အိန္ဒိယဘရာဇီးလ်နဲ့ဖိလစ်ပိုင်လိုနိုင်ငံတွေအတွက်လည်းအလွန်အရေးကြီးပါတယ်ပြီးခဲ့တဲ့ January လတုန်းကအမေရိကန်လွှတ်တော်ဆောက်ဦးတဲ့အတင်းဝင်ရောက်ရုံရဲဆန်ခတ်လုတ်ခဲ့တဲ့ဖြစ်ရမှာသမ္မတ Trump Facebook ပေါ်ရေးသားခဲ့တဲ့အမှတ်ချက်စကားတွေကြောင့်သူ့အကောင့်ကိုယာယီပိတ်ထားတာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေအကျိုးဆောင်ရှင်တွေပါဝင်တဲ့ဗုဒ္ဓဘွဲကဒီသတင်းပတ်ထဲမှာပဲပြောခဲ့ပါတယ်ဒါပေမဲ့တားမြစ်စည်းကမ်းတွေကမရေရာမတိကျဖြစ်နေတယ်လို့လည်းဗုဒ္ဓဘွဲကထောက်ပြခဲ့ပါတယ်ဘုတ်ဖွဲ့ရဲ့သတိပေးမှတ်ချက်စကားတွေကိုသေသေးချာချာလေ့လာသုံးသပ်မဲ့အကြောင်း Facebook ကပြောပါတယ်ဒါအပြင်လွတ်လပ်စွာပြောဆိုခွင့်နဲ့လူတွေကိုအကာအကွယ်ပေးမှုကြားကရှုပ်ထွေးတဲ့ပြန်လည်တက်ရောက်မှုတွေပေါ်ဗုဒ္ဓဖွဲ့အနေနဲ့ရှင်းလင်းအောင်ကြိုးစားခဲ့ရတယ်လို့လဲဒီမိုကရေစီနဲ့နှိပညာဌာနကအီမာလွန်ဆိုကပြောပါတယ်
In an international human rights law there is strong protection for freedom of expression for everyone
နိုင်ငံတကာမှာပြဋ္ဌာန်းထားတဲ့နိုင်ငံတကာလူအခွင့်အရေးဆိုင်ရာဥပဒေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလူတိုင်းအတွက်ကြားကြနာနာအကာအကွယ်ပေးထားတာပါဒါပေမဲ့တချို့စကားတွေဟာအကျမ်းဖက်မှုတွေအမှန်တကယ်ဖြစ်လာစေနိုင်တာမျိုးတွေဆိုတာကိုလည်းအသိအမှတ်ပြုရပါမယ်
။ American ပြည်ထောင်စုရဲ့ Conservative Party လွှတ်တော်အမတ်တွေကသမ္မတ Trump ကိုအခုလို Facebook သုံးခွင့်ပိတ်ထားတာကိုဝေဖန်ပြစ်တင်နေကြပြီးတခြားသူတွေကတော့အပီးပိုင်ပိတ်ပစ်တင်တယ်လို့ပြောနေကြတာပါ။ Trump ကဒီဆုံးဖြတ်ချက်ပေါ်ဘာမှမပြောသေးပေမဲ့နည်းပညာကုမ္ပဏီတွေဟာသမရတယောက်ရဲ့လွတ်လပ်စွာပြောဆိုခွင့်ကိုပိတ်ထားတာဟာတိုင်းပြည်အတွက်ရှက်ဖွဲဖြစ်ကြောင်းသူ့ရဲ့အကောင့်တစ်ကနေရေးသားခဲ့ပါတယ်။ဗုဒ္ဓဘွဲကတော့လူမှုကွန်ရက်တွေပေါ်မှာကမ္ဘာကောင်းဆောင်တွေရေးတဲ့ post တွေမှာမမှန်ကန်တာတွေအငင်းပွားစရာတွေပါပဲရှိရှိအဲ့ဒီပုံကိုယ်တွေဟာနိုင်ငံရေးရည်တည်ချက်တွေရှိနေတာကြောင့်သူတို့ပြောဆိုသမျှသတင်းဖြစ်မယ်လို့ယူဆရကြောင်းပြောပါတယ်။ Oversight ဗုဒ္ဓဘွဲရဲ့ပြောခွင့်ရ Hunter Turaki က
This idea of a newsworthiness allowance that things may be just
the တရီဘို့ဘို့အတွက်ဒီအကြောင်းအရာကဘယ်လောက်တန်ဖိုးရှိအရေးပါသလဲ Facebook ပေါ်မှာပြောလိုက်တဲ့တဲ့ဟုတ်ရဲ့လားဆိုတာမှာတရင်ကိုဘက်မြအောင်ပြောရမယ်ဆိုရင်ပြည်သူတွေဘေးကင်းလုံခြုံရေးအတွက်ဆိုတဲ့ဘက်ကပြောရမှာပါပဲ
Quantity PR ကတော့အမုံတရားနဲ့အစွန်းရောက်ဝါဒတိုက်ဖြတ်ရေးကဘာလုံးဆိုင်ရာစီမံကိန်းအဖွဲ့ဥက္ကဋ္ဌပါ
They need to take a careful look at those policy recommendations because civil society
အရပ်လူဖွဲ့စည်းတွေနဲ့ကျမတို့ရဲ့အဖွဲ့အစည်းတွေဟာဒီလိုတထက်တဲကြတဲ့ဇကားတွေကိုပဲကာလရှည်ကြာပြောလာခဲ့ကြတယ်လို့အမြဲတမ်းလဲမတိကျိုးကျွန်ပြုခံနေခဲ့ရပြီးဒီမိုကရေစီရေးရာတွေကိုပျက်စီးဆုံးရှုံးစေတဲ့ရလဒ်တွေပဲထွက်လာခဲ့တာကြောင့်ဒီလိုမူဝါဒဆိုင်ရာမှတ်ချက်ဇကားတွေနဲ့ပတ်သက်ရင်အထူးသတိထားကြဖို့လိုပါတယ်သူတို့မှလည်းသူတို့စံတန်မိုးရှိပြီးဒီစံတန်မိုးတွေနဲ့ကိုက်ညီအောင်နေဖို့လိုပါတယ
်အခုဆိုရင်အဲ့ဒီဒီမိုကရေစီစံတန်မိုးဆိုတဲ့အရေးကိစ္စဟာ Facebook နိုင်ငံရေးခေါင်းဆောင်တွေနဲ့လူမှုရေးမှဩဇာညောင်းသူတွေစီပြန်လှည့်သွားပြီးလူမှုကွန်ရက်စာမျက်နှာတွေအပြောင်းလဲဖြစ်အောင်လုပ်မလို့ဆိုတာကိုတော့ကမ္ဘာနှံက Facebook လူမှုကွန်ရက်ကိုတုံးကြသူလူပေါင်း 1.8 ဘီလီယံကစောင့်ကြည့်ကြရမှာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Internet ဖြတ်တောက်ခံရမှုတွေကဘယ်လောက်ထိအကျိုးသက်ရောက်မှုတွေဖြစ်စေခဲ့ပြီးလဲဆိုတာကိုသိရဖို့ဒို့တန်ကစုံစမ်းခဲ့ပါတယ်မြန်မာနေတဲ့သူရလွတ်လပ်တရားမျှကြပြီးရုံးကြီးရရဲ့ဗတင်းအချက်အလက်ကိုရဖို့အခွင့်အလမ်းတွေလည်းပါနေပါပြီ။ဒေသင်ချုပ်ဗတင်းလာတဲ့ခြေနေတွေကိုထုတ်ဝေခွင့်ပိတ်လိုက်တာခြေနေဗတင်းငတ်လာကြရပါတယ်။ဒီဆောင်မကို Mo News Agency နဲ့ပူးပေါင်းတင်ဆက်ခြားတာဖြစ်ပါတယ်။ Morning
Hawk
ကိုအမရေစင်ကပေါ်ရက်ဆက်သွားတယ်။ခုက internet သုံးမဲ့ဆိုရင်ရေးကိုတွားနေရတယ်။ခီးကလည်းဝေးတယ်ဝိုင်းရောင်း Wi-Fi ကတုံးလို့အဆင်မပြေတော့ဘူးမဖြစ်လဲဆိုတော့ Wi-Fi တစ်ခုဆိုရင်လူ10ဦးပဲတုံးလို့ရတယ်အခုအဲ့လိုမဟုတ်ဘူးလူကအယောက်20 30လောက်ရှိတယ်ဆိုတော့အဆင်မပြေတော့ဘူးလေအဲ့လိုအခက်အခဲတွေရှိတယ်
အမည်မဖော်လိုတဲ့အင်္ဂလိပ်စာဆရာတဦးကပြောပြတာပါသူကမွန်ပြည်နယ်ရေးမြို့နယ်မိုင်20အကွာကရွာတရွာမှာနေထိုင်နေသူဖြစ်ပါတယ်သူကမကြာခဏဆိုသလိုအင်တာနက်အသုံးပြုဖို့အတွက်ရေးမြို့ပေါ်ကိုတွားရပါတယ်ရောအတွင်းမှာနေထိုင်တဲ့လူတချို့တွေဟာလည်းမိသားစုနဲ့အဆက်အသွယ်ရအောင်အင်တာနက်ရှိတဲ့နေရာကိုတွားရအသုံးပြုရတယ်လို့ဆိုပါတယ်။ဒို့တန်နဲ့စကားပြောဖြစ်ခဲ့တဲ့ရေးမြို့နဲ့မိုင်30ကွာမှာနေထိုင်သူမိပညာရှင်တဦးကလည်းသူ့အလို့အတွက်အင်တာနက်လိုနေတယ်လို့ပြောပါဗျာ။ဟုတ
်ပါဗျာ။တလုံးအလုံးနဲ့ဒီလုံးကွာကနော်။ဘုံကွာကြီးမကြီးဘုံဒီတား
လေ။လုံးလို့ရတယ်အမြောက်ပေါ့နော်။အရင်ရောက်လို့ကိုလိုအပ်တဲ့အချိန်တုံးလို့မရအောင်လေ။အင်တာနက်တုံးချင်ရေးမြို့ထိသွားတာ။ပြီးတော့အင်တာနက်ကလည်း Fiverr ချိုးတက် Wi-Fi နဲ့မှတုံးရတာဆိုတော့အဲ့လိုအိမ်တွေမှာလိုက်တောင်းပြီးအင်တာနက်တုံးရတာပေါ့လေ
ရေးမြို့နယ်ဟာအစိုးရအလျက်စစ်မီးမရရှိသေးတဲ့မြို့နယ်တစ်ခုဖြစ်ပြီးတမြို့နယ်လုံးကကုမ္ပဏီကရောင်းချတဲ့မီးကိုသာမီးခိုပြီးအသုံးပြုကြရပါတယ်အင်တာနက်တုံးဖို့ရွာနေရေးမြို့အထိတက်လာရတော့တချို့ရွာတွေဆိုလို့ရှိရင်မိုင်50ကျော်ခရီးကိုလာရတဲ့အတွက်ကြောင့်အဆင်မပြေမှုတွေရှိတယ်လို့ဒေသခံတဦးကပြောပါတယ်အဲ့လိုအသုံးပြုရမှာလဲတချို့တော့အိမ်တွေကအလွယ်တကူအသုံးပြုခွင့်ပေးပေမဲ့တချို့အိမ်ကလည်းအသုံးပြုခွင့်မပြုပါဘူးအလုပ်ကိစ္စရှိတဲ့လူတွေကမဖြစ်မနေအင်တာနက်သုံးပြီးအလုပ်လုပ်ရတဲ့အတွက်ကြောင့်သတင်းအနည်းငယ်သိရှိရပေမဲ့ရွာတွေမှာနေထိုင်တဲ့လူတွေအများစုကတော့သတင်းတွေကိုမသိရှိရတော့ပါဘူးစစ်အုပ်စုကအာဏာသိမ်းပြီးတဲ့ဖေဖော်ဝါရီလ၃ရက်နေ့ကနေစပြီးတော့အင်တာနက်အသုံးပြုမှုတွေကိုကန့်တားခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကစပြီးတော့မနေ့တနင်္လာကနေမနေ့9နာရီအထိ8နာရီကျန်အင်တာနက်လိုင်းကိုဖြတ်တောက်မှုတွေစတင်ခဲ့ပါတယ်။အဲ့လိုဖြတ်တောက်မှုဖြစ်စဉ်မှာလဲအော်ပရေတာတွေကအင်တာနက်လိုင်းဝန်ဆောင်မှုပေးသူတွေကပြည်သူတွေကိုကြိုတင်အသိပေးထားတာမရှိခဲ့ပါဘူး။အဲ့ဒီနောက်မှာတော့ဖုန်းနဲ့အသုံးပြုတဲ့အင်တာနက်ဖြတ်တောက်မှုတွေအများပြည်သူသုံးတဲ့ Wi-Fi ဖြတ်တောက်မှုတွေ Wireless Broadband ဖြတ်တောက်မှုတွေကိုတစ်စိတ်ပြီးတစ်စိတ်ပြုလုပ်ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရသူကတော့မိုဘိုင်းအင်တာနက်တွေကိုအသုံးပြုပြီးအပြတ်မှောက်လုပ်ငန်းတွေကိုအွန်လိုင်းကနေချိတ်ဆက်လှုပ်ဆောင်နေကြလို့လက်တော်မှာပြန်ဖွင့်ပေးဖို့မရှိသေးဘူးလို့မတ်လ23ရက်နေ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါရယ်ပြည်သူတွေကတော့သတင်းစီးဆင်းမှုပြတ်တောက်အောင်လုပ်ပြီးစစ်ကောင်စီရဲ့ဝါဒဖြန့်သတင်းတွေကိုသာကြည့်စေဖို့ပြုလုပ်တယ်လို့ပြောဆိုနေကြပါရယ်ဧပြီလ28ရက်နေ့ကတော့ Fiber ချိုးတက်အင်တာနက်တွေကိုအချိန်တိုင်းတုံးလို့ရအောင်ပြန်ဖွင့်ပေးခဲ့ပါရယ်ဒါကလည်းမိုဘိုင်းအင်တာနက်ကိုယ်တိုင်အတိအကအသုံးပြုနေတဲ့မြန်မာနိုင်ငံက Fiber အင်တာနက်လိုင်းဆင်ထားတဲ့ပြည်သူအ ਨੇ စုကသာအသုံးပြုခွင့်ရနေတာပါ Fiber ချိုးတက်အင်တာနက်အသုံးပြုလို့မရတဲ့တံဖြူစရမ်းမြို့နယ်ကပြည်သူတဦးကတော့
အခုက Wi-Fi နဲ့ပဲသုံးလို့ရတော့မြို့ပေါ်မှာတော့အဆင်ပြေတယ်လေကျွန်တော်တို့လိုရွာကလူတွေတော်တော့ဘာမှလုပ်လို့မရဘူးသတင်းတွေလည်းကြည့်လို့မရဘူးအင်တာနက်မရှိတော့ဘာသတင်းမှလည်းကြည့်လို့မရဘူးဆိုတော့တိုင်းပြည်ချင်းနေအမှန်တကယ်ဘလို့ရှိလဲဆိုတာလည်းအတိအကျမသိရောက်ပေါ့နော
်မွန်ပြည်နယ်မှာမြို့နယ်ဆယ်ခုရှိပြီးတော့လူဦးရေရဲ့80ရာခိုင်နှုန်းကျော်ဟာမိုဘိုင်းဒေတာကိုအသုံးပြုကြပါတယ်သူတို့ကတော့သတင်းအချက်အလက်ရယူတာတွေစီးပွားရေးလုပ်ငန်းလုပ်ကိုင်တာတွေတင်နန်းတက်ရောက်တာတွေအလုပ်ကိစ္စလူတဦးနဲ့တဦးအချက်အဆက်လုပ်တာတွေရှိပါတယ်အင်တာနက်ဖြတ်တောက်ပြီးတဲ့အချိန်ကစပြီးတော့အင်တာနက်သုံးဆွဲမှုထပ်ဝက်ကျော်ရောက်ကြလာတယ်လို့အိုင်တီကျွမ်းကျင်သူတဦးကပြောပါဗျ။အ
ာနာမသိခင်တည်းကဆိုရင်မြန်မာတိုင်းကလုံးအတိုင်းတာနဲ့ဆို Facebook တောင်းတဲ့သူ28တန်းရှိတယ်။အာနာသိပြီးနောက်ပိုင်းမှာတော့12တန်းလောက်ပဲကျန်တော့တယ်ဆိုတော့အင်တာနက်မရတဲ့သူတွေထပ်ဝက်လောက်ရှိတယ်လို့ဆိုလို့ရတယ်ပေါ့လေ။ပြည်နယ်နဲ့ဆိုဘလောက်ရှိလဲဆိုတာအတိအကျဖော်ပြထားတာမရှိဘူ
း Fiber ချိုးနဲ့ချိတ်ဆက်အသုံးပြုလို့ရတဲ့မြို့အနှဲငယ်သာရှိပြီးကျေးရွာတွေမှာတော့အင်တာနက်လုံးဝအသုံးပြုလို့မရတဲ့အနေအထားဖြစ်နေပါတယ်အသုံးပြုသူများတဲ့မိုဘိုင်းအင်တာနက်ကိုမေလပထမပတ်တွင်မှပြန်လည်အသုံးပြုလို့ရနေတယ်လို့ online အသုံးပြုသူအချင်းချင်းသတင်းဖလှယ်ရင်းကနေသိရှိလာရပါတယ် Facebook ကိုတော့ VPN ခံပြီးမှအသုံးပြုလို့ရပါတယ်ဒါကြောင့်လူတိုင်းအရင်လိုအလွယ်တကူအသုံးပြုနိုင်ခြင်းမရှိသေးပါဘူးအင်တာနက်မရှိတော့တဲ့အတွက်ကြောင့်ဗီဒူတွေသတင်းမှန်သိရှိဖို့အခွင့်အရေးဆုံးရှုံးလိုက်ရတဲ့အနေအထားရောက်ရှိနေပါတယ်။အခုလိုအခြေအနေမျိုးမှာဗီဒူတွေစီကိုသတင်းမှန်ရရှိဖို့အရေးကြီးတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်အခုလိုအင်တာနက်လိုင်းတွေဖြတ်တောက်လိုက်တာဟာဗီဒူတွေကိုသတင်းအမှောင်ချလိုက်တယ်လို့ဖြစ်စေပါတယ်။သတင်းလေမြန်စွာမစီးဆင်းနိုင်တဲ့အတွက်ကြောင့်ကောလာဟလသတင်းတွေပုံမှန်ပြီးတော့ပြန်လာပါတယ်။မော်လမြိုင်မြို့ပေါ်နေသူတဦးကတော့
အင်တာနက်မဝတဲ့
အင်တာနက်မရှိတဲ့အတွက်ကြောင့်မို့တခုခုဆိုရင်ကောလာဟလပဲဖြစ်တတ်တယ်ပေါ့နော်။ဥပမာတရင်တစ်ခုကြားရပြီဆိုရင်ပြောတဲ့သူကနှစ်ဆသုံးဆလောက်ပြောလိုက်တော့ဂျန်တဲ့လူတွေကလည်းဘာမှမသိဘဲနဲ့လိုက်ကြောက်နေတာတွေတရင်တစ်ခုကြားရရင်အမှားအမှန်မခွဲခြားတတ်တော့ပဲဖြစ်နေတတ်တယ်ဆိုတော့ရေရှည်မှမကောင်းဘူးလို့ကျွန်တော်မြင်တယ်။လူခွေးရဲနဲ့ကြည့်မယ်ဆိုရင်လည်းဒါဟာလူခွေးရဲချိုးဖောက်ခံနေရတယ်လို့ကျွန်တော်မြင်တယ်။
တရင်အချက်လက်တွေဖြောင့်ဝင်ပေးနေတဲ့အရင်မြစ်တွေပေါ်လဲတက်ရောက်မှုရှိနေပါတယ်။အရင်ကမွန်ပြည်နယ်မှာအခြေစိုက်ထုတ်ဝင်နေကြတဲ့ဂျာနယ်လေးဆောင်ရှိပေမဲ့အခုလက်ရှိမှာတော့မွန်ဘာသာနဲ့ထုတ်နေတဲ့စာဆောင်တွေသာထုတ်ဝင်နိုင်ပါတော့တယ်။အဲ့ဒီတစောင်းကလည်းရန်ကုန်မှာမာရှယ်လော့အမိတ်ထုတ်ထားတဲ့အတွက်ကြောင့်ပုံနှိပ်တိုက်တွေညအချိန်အလုပ်စဉ်လို့မရတာတွေအင်တာနက်ကြောင့်ဆက်သွယ်ရေးစနစ်အခက်အခဲဖြစ်လာတာတွေရှိတဲ့အတွက်ကြောင့်ထုတ်ဝေတဲ့ရက်ထက်9ရက်နောက်ကျပြီးမှသာထုတ်ဝေနိုင်တာပါ။အရင်ကနိုင်ငံအတွင်းဖြန့်ဝေနေတဲ့သတင်းတွေဖတ်ရှုလို့နိုင်ပေမဲ့လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းစာအများစုကရပ်နားလိုက်ရတဲ့အတွက်ကြောင့်အဲ့ဒီသတင်းစာတွေလည်းရောက်မလာနိုင်တော့ပါဘူး။အဲ့လိုအခြေအနေမျိုးတွေမှာကျိုးတုဆလောင်းတွေကတသိသတင်းကြည့်ရှုဖို့အခွင့်အရေးတစ်ခုကျန်ပါသေးတယ်
။မင်္ဂလာပါရှင်။ DVB ရုပ်မြင်သံကြားရဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါရမယ်။
အဲ့ဒီအခွင့်အရေးကိုလည်းတိတ်မကြလိုက်ပါဘူး။ဧပြီလဒုတိယပတ်ကနေစပြီးတော့ TVB နဲ့မက်ဆီမကြီးရှုလို့ရတဲ့ဆလောင်းတွေကိုစစ်အစိုးရကလိုက်လံဖြုတ်သိမ်းတာတွေပြုလုပ်တာကြောင့်သတင်းအဆက်အသွယ်ရရှိဖို့ခက်ခဲလာပါတယ်။ဒါအပြင်ကြိုတုရုပ်မြင်သံကြားအတန်ဖန်းဆက်တွေကိုတက်ဆင်အသုံးပြုဖမ်းယူကြီးရှုပါကရုပ်မြင်သံကြားနဲ့ဗီဒီယိုဥပဒေအရထောင်ဒဏ်တစ်နှစ်နဲ့တန်ငွေ5သိန်းအရေးယူခံရတယ်လို့စစ်အုပ်စုကမေလ4ရက်နေ့မှာကြေညာခဲ့ပါတယ်။အင်တာနက်မရှိတဲ့နေရာတွေကျိုးတုဆလောင်းကကြီးလုံးရတဲ့နေရာတွေမှာသတင်းအချက်အလက်တွေရရှိဖို့ရေဒီယိုကိုသာအားကိုးနေရတယ်လို့တန်ဖြူဆရာမြို့နယ်ကဒေသခံတအူးကပြောပါတယ
်။
အခုဟာကဘယ်လိုဖြစ်သွားလဲဆိုတော့ဟိုလွန်ခဲ့တဲ့2000ခုနှစ်ကလိုမျိုးသတင်းတွေသိရှိဖို့ကရေဒီယိုကိုပဲအားထားရတော့တယ်။ပြီးတော့ TV သတင်းကြည့်ဖို့ဆိုတာကလည်း DVB မက်ဆီမလိုင်းတွေလည်းကြည့်လို့မရတော့ဘူး။
ဒါပေမဲ့ပြည်သူတွေအများစုအားကိုးရတဲ့ရေဒီယိုကလည်းဝယ်ယူဖို့မလွယ်ကူလှပါဘူး။စောက်ဝင်နေရေးအတွက်ရုန်းကန်နေရတဲ့အခြေခံလူဒန်းစားတွေအဖို့ရေဒီယိုဝယ်ယူဖို့မတတ်နိုင်ပါဘူး။ဝယ်လိုအားများမှုကြောင့်လည်းဈေးကွက်အတွင်းရေဒီယိုတွေပြတ်လတ်လာပြီးဈေးနှုန်းတွေကလည်းမြင့်တက်လာပါတယ်။ပြည်သူတွေအတွက်သတင်းရယူပိုင်ခွင့်ဟန်တဖြည်းဖြည်းနဲ့အခက်အခဲတစ်ထပ်ခက်ခဲလာပါတယ်။အရင်လိုအင်တာနက်လိုင်းပြန်ဖွင့်စေချင်တယ်လို့တန်ဖြူဆရာကပြည်သူတအူးကဆိုပါတယ်။
ဒီကနေ့ကဒီပါကဒီကခလိုင်း
ကအရင်လိုပဲအင်တာနက်တွေပြန်ရချင်းတယ်အချိန်ကတ်တက်နေပဲဖြစ်ဖြစ်အင်တာနက်ရမှကျွန်တော်တို့လည်းအလုပ်လုပ်ရတာအဆင်ပြေတယ်လို့သတင်းတွေလည်းသိရှိရမယ
်အခုတင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ကြရအောင်လို့ကျေးဇူးမယ်လို့ဒေါက်တာဖွေသားရီကမျှော်လင့်ပါတယ်ဒီတစ်ပတ်ဆောင်မကို Moon News Agency ရဲ့ Frontier မြန်မာသတင်းတော်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်တို့တဲ့အပတ်စဉ်အတန်းနဲ့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအထိနဲ့စနေခွင်နေ့မနက်6:00နာရီကနေ9:00နာရီအထိမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီSGC ကဗန်မိုးကုညီချပြီး Frontier မြန်မာနဲ့ Foundation Human တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်းအစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ View American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တို့ကနေဆက်ပြီးထုတ်လင်းနေပါတယ်။အခုတွေးဆမိမြန်ကန်အစီအစဉ်ကိုတင်ဆက်ပေးပါမယ်။ဘုံရွာကထင်ရှားတဲ့ဆန္ဒပြခေါင်းဆောင်ကိုဝေမိုးနိုင်အဖမ်းခံခဲ့ရပြီးတဲ့နောက်စိတ်ထိခိုက်ခံစားခဲ့ကြပါမယ်လေတယောက်ကြရင်နှစ်ယောက်တက်မယ်တပွင့်ကျွေရင်နှစ်ပွင့်ဝေမယ်ဆိုတော့မယိုင်လဲစိတ်တက်နဲ့ရှစ်ဆက်ချီတက်နေကြတယ်လို့ကိုဝေမိုးနိုင်တဲ့အတူတွဲပြီးမုံရွာဆန္ဒပြပွဲတွေမှာရှေတန်းကပါဝင်နေသူတူဖြစ်တဲ့ကိုဝင်းစော်ခိုင်ကပြောပါတယ်အပြည့်စုံကိုကျွန်တော်ကြော်ကြော်သိမ်းဆက်သွယ်မိမြန်ထားတာနားဆင်ပါခင်ဗျာ
ကိုဝင်းစော်ခိုင် BUE နဲ့ဆက်သွယ်မိမြန်ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ပထမဦးဆုံးမေးချင်တာကကိုဝင်းစော်ခိုင်တို့ရဲ့ရဲ့ဘော်ရဲ့ပဲပေါ့နော်ဘုံရမှာဘုံရဆန္ဒပြလှူရှာမှုမှာဟလာအထူးပါဝင်ခဲ့သူတယောက်ဖြစ်တဲ့ကိုဝေမိုးနိုင်ဖန်ခံထားရတယ်အဲ့တော့ကိုဝေမိုးနိုင်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုဝင်းစော်ခိုင်တို့ဗာများသိထားပါတယ်ခင်ဗျာ
ဘူးနိုင်တဲ့ပတ်သက်တဲ့ကျွန်တော်တို့ဒီတရင်းစကားတွေကိုတော့ဟိုအစပြီးတော့ဆန်းစီကြတဲ့အနေနဲ့မှာတရင်းအောင်ထားပြီးတော့ခံထားရတယ်ပေါ့။အဲ့ဒီမှာသူတို့တရားနဲ့ပြီးတော့မှဒီပေါ့နော်ဟိုပြောတဲ့ဟိုတန်နှုတ်ချက်ကြီးအချို့ကြားရတော့သူဟာဟိုကျမ်းမာတယ်အဲလောက်ဒီစစ်စစ်ဟုတ်တယ်ဟုတ်ပဲသူတို့ဒါ
ဒီလိုခေါ်သွားတယ်ဆိုတော့ဘုလို့တော့ကျွန်တော်တို့ဟိုတိရှိရတယ်ဆိုတော့ကိုဝီမူနိုင်ကဝင်းစော်ခိုင်တို့အတူတွဲပြီးတော့နော်တောက်လျှောက်ဆန္ဒပြပွဲတွေမှာတောက်လျှောက်ပါခဲ့ကြတယ်ဟလာသူ့ပန်တာလီပန်တာကြီးတို့တော့မှအဲ့လိုတင်စားပြီးတော့ခေါ်ကြတာအလုံးကလည်းဝိုင်းချစ်ကြတာပေါ့နော်အတိုင်းတနိုင်ငံလုံးကပဲဆိုကြပါစို့ဆိုတော့အခုလိုမျိုးကိုဝီမူနိုင်ဖန်ခံလဲရတဲ့ဖြစ်ရက်ကဒီမုံရွာမှာရှိနေတဲ့ကိုဝင်းစော်ခိုင်တို့ရဲ့ဒီဆန္ဒပြကြောင်းသားအုပ်စုတွေလူကြီးအပေါ်မှာအလောက်ထိများထိခိုက်မှုရှိခဲ့ပါတယ်ခင်ဗျာ
။ပန်းလိုက်ရောက်ခင်မှာကျွန်တော်တို့ကိုဒီမှုပြအောင်ဆိုဖြစ်နိုင်တယ်။ဒီထားလို့မှာကျွန်တော်တို့ဒီတိရပါတယ်ဒါသိရှိတော့ပါဒီလောက်ကျွန်တော်တို့ပြောင်းပေါ်မှာကျွန်တော်တို့အနေနဲ့ကြားရနေတယ်တော့ဆက်ခက်စားတယ်။ဆက်ခက်တဲ့ချိန်မှာလည်းကျွန်တော်တို့ဒီလူကိုပြေဆုံးပြသွားတယ်ကျွန်တော်ဒီကိုမလာတော့လည်းပြောတယ်။ဟောကျွန်တော်တို့ရအချိန်မီဖန်စီခံနိုင်တယ်သင်ယူလဲကျွန်တော်တို့လည်းဒီဘောတော့ဆက်လုပ်နိုင်တယ်။တုံ့ပြန်လဲဒီရေးတော်လို့တော်တဲ့ခါမှာတယောက်ကဖန်ခံရပြီဆိုတော့ကျွန်တော်တို့ရဲ့တမကတက်ပြီးတော့နောက်တစ်ယောက်ကဒီဘောမှာဆက်ကပ်ပြီးတော့ရေးတော်လို့ပေါင်ဝဲစီပန်းလိုက်ပြီအတူဆောက်ကြရတယ်နော်ကိုဒီကိုဒီစီးပြီးတော့ဒီကိုလည်းတော့ကြရမယ်ဆိုတော့ကျွန်တော်တို့ဒီပါထားပြီးဖြစ်တယ်အဲ့ဒီတော့ဒီတော့ကျွန်တော်တို့ဒီဟာဖန်စီထားရထင်းထင်းထားရသွားပါပြီအဲကျွန်တော်တို့တယောက်ကြရေတယောက်ပြတ်ရေဒီဘွင့်ကျင်တစ်ဖက်ဝင်ရေဆိုတာမျိုးတွေကျွန်တော်တို့ရဲ့ခေါင်းဆောင်တယောက်ဖန်စီထင်းထင်းထားပြီးတော့လောက်ထပ်ကျွန်တော်ရဲ့ဒီမိုးနဲ့ရာဆောင်လာပြီးတော့ဒီလိုဆက်ပြီးတော့တက်ပြီးတော့ဆက်လက်ပြီးဆောင်တော့ပါ
ဟုတ်ကဲ့ပါဆိုတော့ကိုဝေမိုးနိုင်ပါဝင်ပေါ့လေဒီကိစ္စဆိုရင်မုံရွာမှာဒီဖန်စီခံရတဲ့လူရေတွေနောက်ထိကြိုက်တရားရတည်ဆုံးတဲ့လူရေတွေအကြမ်းမြင့်ဘလောက်များရှိပါပြီလဲကိုဝေဆိုခိုင
်းဘုံမှာတော့ဆွမ်းရအောင်ဝင်ကြပါတော့ဒါဆိုတာဒီဘုံမှာလည်းဒီဘောထောင်းစုံမှာထားရတယ်ဆွမ်းတော့ဒီလိုရှိဘူးဖန်စီခံရတဲ့အနေထားကိုဒီလိုစတင်ရတဲ့လူရောမှာဒီလိုဆိုတော့ဖန်စီမှုကြီးဖြစ်နေမှုကြီးရိုးစုံတာကိုဖန်ခဲ့တာတော့ကျွန်တော်တို့အခုဒီတောင်းဖို့လက်ခံရစီရတော့လူကြီး300ကျော်ပါဘူးဖန်စီမှုကြီးထိမ့်သိမ့်ခတ်ခါတော့ဒီထားပါစီရတယ်သူခံဝင်လက်ပြန်လွတ်တာလို့တောင်းပါတော့စီရတယ်
တည်ဆုံးတဲ့ရသူအရှိတွေ့ရောတည်ထားပါလားကိုဦးစောခိုင
်းတည်ဆုံးတဲ့သူကတော့ဒီဘဝမှာဆိုရင်ကျွန်တော်တို့300ကျော်လာပြန်ပါ40လောက်ကျောက်လာပြန်ပြသလို့ရှိတယ်ဒီစကိုင်းတိုင်းတစ်ခုလုံးလည်းဆိုတော့တရားဝန်ကျင်လောက်ရှိကျွန်တော်ကြာဆုံးမှုကိုရှိထားတယ်ပြထားပ
ါဟုတ်ကဲ့ဆိုတော့ဆန္ဒပြပွဲတွေကလည်းနေ့စဉ်လူမျိုးပုံစံမျိုးနဲ့ဆက်ရှိနေတာကျွန်တော်တို့တွေ့နေရပါတယ်ဆိုတော့ဒီဘက်မှာလည်းပဲစစ်တပ်နဲ့ရဲကရောအခုဘလို့နီလန်းတွေနဲ့ဖြုတ်ခွဲမှုကြိုးစားတာတွေဆက်ရှိနေပါလား
သူကစစ်တပ်နဲ့ရဲကကျင့်ဝတ်မှုတက်မထင်ဘူးဘလုံးမျိုးကျောင်းတွေတင်လဲဆိုတော့ငင်းသက်စွာဆန္ဒထုတ်ဖော်နေတဲ့ပြည်သူပြည်သားတွေကိုကျေဆိုင်ရတဲ့ဖန်ဆီးတဲ့နေရာမှာဆိုလို့ရသူတို့ဟာကောက်ကျစ်တဲ့ဒီမဆန်နဲ့ဒီညာဖောင်တုံးတာကျွန်တော်တို့ဒီဝန်နိုင်ကိုဖန်ဆီးလက်ပါပါတယ်ဒါလိုင်းစပါပါတဲ့ကားလိုဟာကိုတုံးတာလို့အများပြည်သူစီးနှင်းစီတဲ့စီးနှင်းပြီးတော့သွားလာနေတဲ့ဒေသီသားတွေညာတော့တဲ့ကားကိုစီးနေပြီးတော့မှဒီတပိတ်ကိုချိရခန္ဓာမျိုးကြီးနောက်ရက်ွက်တွေလာသူကလူဝဲကြောင်နဲ့ဘောနော်လူဝဲနဲ့ပြတ်ပတ်ပြီးတော့မှအဆောင်ကြီးပြင်ထောက်တာမျိုးကြီးဒီလိုမျိုးရက်ွက်နဲ့ဟောလက်နဲ့နဲ့သူတို့ဟာစိုက်ကြီးနဲ့ပြတ်ပတ်တာမျိုးကြီးသူတို့ဟာဘဝတွေမှာဟိုဒါဖို့ဖို့ချိလဲဆိုလို့မျိုးကျေနပ်ကြပါတော့ကျေနပ်ဆောင်ကြည့်ထောက်လည်းမှုတွေချက်ပြမှုတွေစူးစမ်းတာတွေတော့
ကြာဟုတ်ကဲ့ပါဒီ CDM လှုပ်ရှားမှုအနေနဲ့ဆိုရင်တော့မိုးရွာမှာအခုဘယ်လိုအခြေအနေရှိပါလဲ
ဒီက
ဟုတ်ကျွန်တော်တို့လုံးဝမှာစတင်လိုက်ပြီဆိုတော့ရနေပြီတော့မှာ CDM ကိုစောင့်မှာပါဝင်နေကြတဲ့အဲကျွန်တော်တို့ပြည်သူ့ဝန်ထမ်းတွေဟာဒီမှာတက်မစိတ်ကြခိုင်ပါတယ်လို့ပြောထားပါသေးတယ်။ကျွန်တော်တို့တက်ဖို့လောက်ထွက်လိုက်ပြီဆိုတာနဲ့ဟိုကျန်းမာရေးဝန်ထမ်းတွေဆရာဝန်တွေဆရာမတွေကသူတို့ကိုယ်တိုင်ကိုယ်တိုင်ရဲ့မစောတော်စဲဆုံးသက်တိုက်ပွဲထိတိုက်နေဆိုတဲ့စိတ်တက်နေတဲ့အတူအခုချိန်ထိကျွန်တော်တို့ရဲ့ဟိုတက်ဖို့လောက်တော့ပါလေပါနေတဲ့ဒီခါလို့မရှိပါဘူး။နောက်ဖန်ဆင်းမှုဆိုအခက်အခဲမျိုးစုံရှိနေတဲ့ကြားမှာတော့သူတို့တွေဟာခုချိန်ထိစာတင်ကြောင်းနေတဲ့ရှေ့မှာစီကန်းနေတဲ့ရှေ့မှာကိုဒီကိုဒီဟာဒီ CDM ထုတ်စားမှုတွေစတင်ပြီးတော့မှပါဝင်နိုင်မှုထပ်ပြီးတော့မှရော့မသွားမှုဆိုတဲ့စိတ်ဓာတ်တွေနဲ့ခိုင်မာတည်ကြည်တဲ့ဆုံးဖြတ်မှုတွေနဲ့ခုချိန်ထိတော့ကျွန်တော်တို့ရက်တည်ပြီးတော့အားလားစိတ်ကိုကြည့်ဆိုင်နေစီပါ
ဟုတ်ကဲ့ပါဆိုတော့တစ်ဖက်မှာလည်းဆန္ဒပြပွဲတွေကဆက်ရှိနေတယ်စစ်ကောင်စီဘက်ကလည်းပဲအကြမ်းဖက်ဖြိုခွဲတာကအခုချိန်ထိရော့သွားတဲ့အရေးလက္ခဏာမတွေ့ရသေးဘူးပေါ့နော်ဆိုတော့မိုးရွာမှာဆန္ဒပြတဲ့လူတွေဆက်ပြီးတော့တောက်ခံထားနိုင်ပါဦးမလားကိုမျိုးစောခိုင်ဆက်ပြီးတော့အခိုင်အမာဆန့်ကျင်ဆန္ဒပြနေနိုင်ပါဦးမလား
မိုးရွာရဲ့ပြည်သူလူထုရဲ့စောတက်တိခိုင်မာတဲ့ဆုံးဖြတ်ချက်တွေနဲ့မြို့နယ်ပေါ့နော်အမောင်မျိုးနဲ့တင်ပါရောမောင်မရဲ့ရက်ွက်အတွင်းတွင်ပါရောလူသူရဲ့နိုင်ငံရေးအမြင့်ကျယ်မှုစီးလုံးညီမှုဟောအာနာရှင်ကိုဖြစ်စံခြင်းနဲ့စိတ်သက်တွေဟာကျွန်တော်တို့အာအသင့်ပေါ်ကျွန်တော်တို့ရုံးကြွပြီးတော့ပါဟောအန်တုညာလို့ကျွန်တော်တို့ကြည်လာတယ်။ဟောမောင်မဆိုလို့ရေနေရမယ်ဆိုလို့ရလေလူကြီးဟာပါ၆ကက်သွားပြီးဖြစ်အောင်လုပ်ရမယ်ဟောစုတိုက်ကြမှဖြစ်ဆိုတယ်လူပင်လေးဖြစ်ပါအောင်လေစုစည်းနိုင်တဲ့ထကြွားနိုင်တဲ့အနာရှင်ကိုတော်လာနိုင်တဲ့အသိစိတ်တွေကတောင်းဆီနေတယ်။လူလူတော်တော်အားလုံးကကျွန်တော်တို့ဘဝခိုင်ပါလို့ဆိုပြီးတော့မှတော့အတိမတ်ပြသွားတဲ့အချိန်ကျွန်တော်တို့ဘဝမှာဒီစီလုံးတွေကိုလေ့ရှိကြပါတယ်။ဒါတော့ကျွန်တော်တို့အခက်အခဲမျိုးစုံဖြစ်နေမှုတွေမျိုးစုံရှိနေတဲ့အနေထားမှာတော့ကျွန်တော်တို့ရဲ့တက်ဦးလောင်နဲ့ခုချိန်ချိန်လေးတင်ရစ်စရပြထွက်နိုင်ရတဲ့လို့ရဲ့ဘေးစပိတ်ရာသပိတ်ကျက်ွက်တပိတ်တရားနဲ့သူ့ရဲ့ကိုယ်ကြီးကိုယ်ကြီးရဲ့လုံကြုံမှုလုံကြုံရေးအခြေအနေကိုကြည့်ပြီးအဲ့ဒီလက်တလို့เนาะလုံကြုံရေးအတိနဲ့ကိုယ်ကြီးကိုယ်ကြီးကပါဝင်ပြီးတော့မှစစ်အာဏာရှင်စနစ်ကိုအကောင်းဆုံးတွန်းလှန်ပြီးတော့မှအာဏာရှင်စနစ်လည်းနဲ့ရှိနေပါတယ
်ဟုတ်ကဲ့ပြဒီခုကတော့လမ်းမော်တဲ့ဆန္ဒပြပွဲတွေလည်းရှိတယ်ဟလား CDM လှုပ်ရှားမှုလည်းရှိတယ်ဆိုတော့ဒီလိုနီးလန်းတွေအပြင်ကိုဝင်းစော်ခိုင်ရဲ့မြင်မှာစစ်ကောင်စီကိုတခြားဘယ်လိုနီးလန်းတွေနဲ့ဆန့်ကျင်လို့ရသေးတယ်လို့ပြောမြင်ပါတယ်ခင်ဗျာ
ဒီကတော့ဆန့်ကျင်ရပြီဆိုတဲ့ခါမှာဘယ်လိုလဲဆိုတော့ကျွန်တော်တို့ကလမ်းပေါ်တိုက်ပေါ်လေးဒါကျွန်တော်တို့မဖြစ်မနေစတင်ပြီးတော့မှဖတ်ပြီးတော့မှအားနည်းလို့ကြားနေတော့မှရေဆန်ရတာလို့ရှိရတယ်အဲ့ဒီလိုပဲဒီသူလူတို့ဒီသူဝန်ထမ်းတွေလှုပ်ရှားမှုဆိုတဲ့စစ်ကောင်စီရဲ့တောက်တာတော့ကျွန်တော်တို့ရဲ့နိုင်ငံရေးလမ်းကြဖြစ်တဲ့ OG CRPC ရဲ့ဒီဥဆောင်ဖို့နဲ့ဆိုတော့တိုင်တုံးလောင်းနဲ့ကျွန်တော်တို့ဟာအကြံအထင်းကြောင်းပြောပါတာတော့ကြားလိုက်ကျွန်တော်တို့လူလူဒီလမ်းပေါ်မှာရှိနေဖြစ်ရှားမှုတွေစဉ်းစားကြရတယ်ပါတော့ကျွန်တော်တို့ကတီတူလူလူဘာလို့ပဋိကရအောင်လဲဖြစ်ရမလဲအာနာဖီဆာမှုပေါ်မှာလဲခြောက်တဲ့လုပ်ငန်းစဉ်တွေဖြစ်ရမလဲနောက်စစ်ကောင်စီကိုလဲခြိချက်ခြင်းခြင်းနဲ့ထိုးလက်နိုင်တဲ့ဒါအာနာဖီဆာမှုမျိုးဖြစ်ခုဆိုရင်ကျွန်တော်တို့ကဘယ်လိုမျိုးအားလုံးပါဝင်နိုင်တဲ့အခင်းချင်းမျိုးတွေကိုအများကြီးပဲစဉ်းစားကြရတယ်။ဒါကလည်းကျွန်တော်တို့ကခိနေမှုမျိုးစုံ၊ချုပ်ခွဲမှုမျိုးစုံနဲ့ကြုံတွေ့လာတဲ့အခါမှာဒီလိုလူရဲ့ဘေးအန္တရာယ်တွေကြည့်ပြီးတော့ကအားလုံးပါဝင်နိုင်တဲ့ဘူးစကိတ်တွေကအလို့ကြီးအခွန်လုံးဝမဆောင်ဘူး။ကျွန်တော်တို့ရဲ့ဒီလိုလူပြည့်အခွန်ဗန္ဓာတွေဒီမှန်တဲ့ဟာသူတို့အတွက်စည်းစံဖြစ်လို့မရဘူး။ဒါဒီလိုမျိုးအနေထားတွေနဲ့ကျွန်တော်တို့ဟိုတွားလာလို့ရှိပါတယ်။နောက်လူပဲတပိတ်တွေအနောက်ကြရဲ့ကြောင်းတော့မတက်ဘူးဆိုတော့အားလုံးကြောင်းသားအားလုံးပါဝင်နိုင်တဲ့တပိတ်မျိုးစသည်ဖြင့်အာနာရှင်ကိုဖြစ်ချက်တင်းတင်းဖြစ်စီမဲ့အာနာရှင်ရဲ့တောက်တိုင်မှန်တယ်များဟိုကြိုက်ဆိုးနိုင်ပဲခွန်ဘန္နာစီစဉ်တွေကိုနိုင်ပဲကျွန်တော်တို့ကဒီစန့်ကျင်ပုံမျိုးတွေနဲ့ကျွန်တော်တို့ကဒီတပိတ်နဲ့ဒီရေးတော်ပေါ်ရဲ့အောက်ဝဲစီကိုကျွန်တော်တို့လမ်းလေးရှိတာအဲ့ဒီလိုပဲ
ဒီ60ကျော်ပါလေလောက်ကြပါလေကျွန်တော်ဒါပြင်ဆင်ကြအောင်ဟုတ်ကဲ့ပြကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ မုံရွာနဲ့ပတ်သက်ပြီးတော့ဆက်သွယ်မြင်မြန်ဖို့ပြောရမယ်ဆိုနောက်တစ်ချိန်ဆက်သွယ်မြင်မြန်ဖို့ကျွန်တော်အတော့ကိုကျွန်တော်စဉ်းစားခဲ့ပါတယ်တွန်းတူဆုဆုလည်းရှိခဲ့ပါတယ်အဲ့တော့ကိုဝင်းစော်ခိုင်နေနေဆိုရင်နေ့စဉ်စမ်းသပ်ပြပွဲတွေမှာလည်းပဲကိုယ်တိုင်ပါဝင်နေတယ်အဲ့ဒီအပြင်ကိုအခုလိုမျိုးဆက်သွယ်မြင်မြန်တာတွေကိုလည်းပဲလူကိုယ်တိုင်ထွက်ပြီးတော့အနေနဲ့တကွာထုတ်ဖော်ပြီးတော့လက်ခံဖြည့်ဆို့ပေးနေတာတွေလည်းရှိတယ်ဆိုအရီပေါ်ကနေပြီးတော့ကို့အပေါ်မှာစစ်ကောင်စီကပို့ပြီးတော့ပြစ်မှတ်ထားလာမဲ့အန်ဒရယ်လာလာပေါ်မှာရောကိုဝင်းစော်ကဘယ်လိုသဘောထားပါလဲ
စစ်ကောင်စီရဲ့ပြစ်မှတ်ထားမှုဆိုတာအထက်ကျွန်တော်တို့အာဏာရှင်ဟိုဖြစ်ကြတဲ့အခါမှာဓမ္မနဲ့အာရမနဲ့ရင်ဆိုင်ရတဲ့ဆိုရင်တော့ကျွန်တော်တို့ကဓမ္မဘက်ကနေပြောပါမယ်အနေနဲ့ချက်ကြည့်ရမယ်ဆိုလို့ဒီဘူဝါဒကိုကန့်ဆယ်ပြီးတော့လာအကြမ်းမဖက်တဲ့နေနဲ့ငင်းချမ်းစွာကျွန်တော်တို့ကအတူတူထောက်တာမကိုင်းလို့လည်းကျွန်တော်တို့ဟာရမ်းမလို့စပြီးတော့မှဆက်ဖြစ်ရတာအဲ့လိုမျိုးဖတ်ပြီးတော့မှရင်ဆိုင်တဲ့ခါမှာအာနာစအသိမိဆိုတဲ့အနေပြီးတော့မှကျွန်တော်ဖန်ဆင်းလိုက်လို့တူတော့မြင်းမျိုးနဲ့စတင်ပြီးတော့မှစူးစမ်းမှုတွေလုပ်ကြတယ်အဲ့လိုစူးစမ်းတဲ့ခါမှာလည်းကျွန်တော်တို့မိကိုယ်တွေဟာသူ့ကိုဆောက်ဆောက်ကိုယ်ဆောက်ဆောက်ဆိုရင်းနဲ့လည်းလုံခြုံတဲ့နေရာတွေဒီမှာကျွန်တော်တို့ဟာအတူတူစီချအော်စစ်တလူလေးရခိုင်ရတာမို့တွေလည်းရှိတယ်လို့နောက်ပြီးတော့ဒီပင်မရဲ့လူအင်အားများစွာကိုကူးဆောင်ရတဲ့အခါမှာသူတို့ဟာလူမဆန်စွာရက်ဆက်ဆုပ်ွက်မှုတွေနဲ့ပြောကျွန်တော်တို့ရဲ့ဥပောင်းတွေဒီဟိုကြီးကံတဲ့ပြစ်ဖို့ဖြစ်သူတို့ချင်းချောင်းမှုတွေလို့ဆိုကျွန်တော်တို့လုပ်လာရှိပါတယ်ချင်းချောင်းမှုလို့ဆိုလည်းလုပ်လာတဲ့အခါမှာကျွန်တော်တို့တွေဟာဒီနာတဲ့နိုင်ငံတော်အတွက်ကျွန်တော်တို့ဟာကျွန်တော်တို့ရဲ့လူငယ်တွေကျွန်တော်တို့ရဲ့မျိုးဆက်တွေကျွန်တော်တို့ထဲတော်တဲ့တက်တဲ့တာတဲ့မြတ်တဲ့စနစ်ကိုကျွန်တော်တို့ဟာထားခဲ့ကြတယ်အဲ့ဒီလိုမျိုးစိတ်သက်တွေနဲ့ကျွန်တော်တို့ဟာဒီကိုယ်အသက်ကိုတည်ရင်တည်ပါတယ်သူတို့ပြစ်ခတ်မယ်ဆိုရင်တော့မှဟိုပြစ်ခတ်ပါကျွန်တော်တို့ရဲ့ဥပေါင်းတွေကိုဟိုကြီးကစောင်းတာလို့လည်းကျွန်တော်မလွတ်တယ်ကျွန်တော်တို့ရဲ့ခန္ဓာကိုယ်တွေအကြည်သာဝတ်ပြီးတော့ပါမယ်ကျွန်တော်တို့ဒီရှိခဲ့ပါအဲ့ဒီလိုနဲ့ကျွန်တော်တို့ရဲ့ဒီတပ်ဦးမှာကျွန်တော်တို့ဟာနေရင်ရက်ဆက်အတည်ထပ်ပြီးတော့ပါမယ်ငင်းချမ်းစွာဆန္ဒကိုထုတ်ဖို့ပြီးတော့ပါဒီနာကတ်ကိုကျွန်တော်တို့ရဲ့နိုင်ငံတော်ကျွန်တော်တို့ရဲ့လူဆက်ပြီးတော့ပါကျွန်တော်တို့ဟာအဆုံးဆုံးချင်းလေးဆက်ပြီးတော့ပါတိုက်ပွဲကိုကျွန်တော်တို့ပေါ်ရင်ကြပါအ
ခုလိုမျိုးကိုလိုပဲပေါ့နော်နိုင်ငံတော်မှာစနပြနေကြတဲ့လူတွေဆန္ဒသေးနာကိုစန့်ကျင်ကောက်ကွယ်နေကြတဲ့လူတွေအဲ့ဒီလူတွေကိုရောကိုဝင်းစော်ခိုင်ဘာများပြောခြင်းပါတလဲ
အဓိကတော့ဗျာဒီယခုချိန်ကကျွန်တော်တို့ဟာဟိုခက်တဲ့စနစ်တဲ့နိုင်ငံတော်တစ်ကိုဒီဆောက်ဖို့တက်ဆိုဒီຫນွေဦးဒေါ်လာကြီးကကျွန်တော်တို့ပြည်သူလူထုရဲ့အသက်သွေးတွေချွေးများစွာကျွန်တော်တို့ပေးဆက်ရဖို့လူခွင့်ရင်းနဲ့ပတ်သက်တဲ့ခင်းနေမှုတွေဆိုပေမဲ့ကျွန်တော်လေးဟိုစုံစုံမှုနေနာဒုစုံနဲ့ကျွန်တော်တို့ကရှိခဲ့ရတယ်ပြထားလို့ရှိတယ်အဲ့တော့ကျွန်တော်တို့ကလူလူနှစ်ပေါင်းများစွာမှာဒီမှာရတော့ရခဲ့စပါခွန်ကြီးတစ်ခုဖြစ်တယ်ကျွန်တော်တို့ဟာလူမျိုးဘာသာဒေသမရွေးယူဝါဒတွေပေါ်မှာရှိကောင်းပြီးကိုယ်ပြချားတာလို့ဒီလိုမရှိတော့ဘူးကျွန်တော်လည်းကျွန်တော်အားလုံးကဘာလဲဆိုတော့ဒီမိုကရေစီဖက်ဒရယ်တူတောင်စုကြီးကိုကျွန်တော်တို့အကြောင်းတွားခြားတော့လို့ဆိုတဲ့ပုံပန်းနိုင်အောင်ကျွန်တော်တို့ဒီလိုပြန်နေကြဖြစ်တယ်အဲ့တော့တိုင်းပြည်ကိုနှစ်ပေါင်းများစွာဒုက္ခပေးခဲ့တဲ့ပုံရံသူဖြစ်တဲ့အကြမ်းဖက်စစ်အုပ်စုကိုတော့ကျွန်တော်တို့ဟာတွန်းလှန်ချေပုံတာတွေပြီးတော့မှသူချစ်တဲ့ဖို့အခွင့်အရေးနဲ့ကျွန်တော်တို့ရဲ့လက်တကမ်းကိုရောက်လာပါအဲ့တော့လူလူကြားမှာသူတို့တွေကိုစန့်ကျင်တော်တန်နေတဲ့အင်အားစုတွေရဲ့ကြားမှာတိုင်းသားလူမျိုးအားလုံးရဲ့ကြားမှာအာဏာရှင်ဆက်ဆက်ကနှစ်ပေါင်းများစွာတုံ့ပြန်ခဲ့တဲ့တွေးခွဲတဲ့စနစ်တွေဒါရီတို့ကျွန်တော်တို့ကဒီချိန်မှာလုံးဝဖြစ်တော့ဘူးလုံးဝဖြစ်တော့တဲ့ဒီမှာကျွန်တော်တို့ရဲ့ဘုံညာသူဟာအကျန်းဖက်စစ်အုပ်စုကိုတိုက်ချက်ဖို့ဖြစ်တယ်တော်လှန်ဖို့ဖြစ်တယ်ဒီအဲ့ဒီလိုမျိုးကျွန်တော်တို့ရဲ့ဘုံပန်းနိုင်ဘုံဒီမှာချက်ဖြစ်တယ် Federal Democracy ပြောင်းရေးတိစောက်ရေးအတွက်ကျွန်တော်တို့အတူတူကြီးလုံးနေစားတယ်တို့တော့ကြားဖို့တော့ဒါကျွန်တော်တို့လည်းတိုက်တော့ပန်းကားကြပါမယ်
ကူကရက်လဲကြလာပြီဆိုတဲ့အခါကျတော့တစ်ဖက်မှာလည်းဖိနေမှုဖြိုခွဲမှုကလည်းတိတ်ပြင်းထန်တယ်ဆိုတဲ့အခါကျတော့ဟလာအချို့မှာတွတ်ဆုတ်လာတာတွေရှိပါတယ်စိုးရိမ်လာတာတွေရှိပါတယ်ကြောက်ရွံ့လာကြတာတွေရှိပါတယ် အားရော့လာသူတွေရှိပါတယ်ဒီလူတွေကိုရောကိုဝင်းစောခိုင်ဘာများပြောချင်ပါသလဲ
ကျတော့ရှင်းနေမှုတွေเนาะဟိုတုံ့တွေးရတယ်ပါကြည့်လို့ရပါတယ်ကျွန်တော်တို့ရဲ့ဟောဒီနိုင်ငံကြီးရဲ့ဘယ်နေရာမှာပဲရောက်နေဒီဘယ်နေရာမှာရှိနေတဲ့ပြည်သူပဲရှိနေဒီကျွန်တော်တို့ရဲ့လုံသားကျွန်တော်တို့ရဲ့အရှင်ကိုထိတဲ့စီလာပါတယ်ဒီတော့ဒီနာကျင်မှုတွေကိုကျွန်တော်တို့ကလေးမျက်ကြည့်ရမယ်ကျွန်တော်တို့ဟာကြာဆုံးသွားတဲ့ရေပေါ်ကြီးရဲ့ပေးဆက်ချက်မှုတွေကုန်တိတ်ခါလေးဒါတွေကိုကျွန်တော်တို့တံမိုးထားထားပါတော့ဟုတ်ကဲ့ကျွန်တော်တို့ဒီကြောက်စိတ်တွေကြုံလာပြီဆိုတိုင်းကျွန်တော်တို့ပြန်ပြီးတော့မှကျွန်တော်လည်းပြန်ပြီးတော့တွေ့ကြည့်တာကျွန်တော်တို့ရဲ့ခေါင်းဆောင်တွေဟောဒီနိုင်ငံကြီးရဲ့တဝမ်းမှာရှိနေတဲ့ပြည်သူလူထုကြီးတရားခံရခံရတဲ့ပြည်သူလူကြီးရုံးရောက်ဖို့ပဲနော်ခုကွယ်လွန်သွားကြတဲ့ပြစ်ဆက်သွားကြတဲ့ကြာဆုံးသွားတဲ့အာဇာနည်တွေရဲ့ဂုဏ်တွေသူတို့ကိုဥညွတ်တဲ့နေတဲ့ကျွန်တော်တို့လူပြဟောဒီပန်းနိုင်ငံကိုအရောက်သွားပြီးတော့မှဒီရေတော်ဘုံကြီးရဲ့အောင်ပွဲစီကိုတော့ကျွန်တော်တို့လူပြမရောက်ရောက်အောင်တော့ဒါသွားကြဖို့တော့ကျွန်တော်တို့ဒါလေးနဲ့ထားပြီးတော့မှကျွန်တော်အလုပ်ကြရမယ်တိုက်တော့ရမယ်မရောက်ရောက်အောင်လည်းကျွန်တော်တို့တိုက်ပွဲကိုပါဝင်ပြီးတော့မှဒီရေတော်ဘုံကြီးရဲ့အောင်ပွဲစီကိုတော့ကျွန်တော်တို့အတူချစ်တတ်ကြပါမယ်
ဟုတ်ကဲ့ပါကိုဝင်းစောခိုင်အနေနဲ့ဂျာကနေပြီးတော့အခုလိုဖြစ်ဆိုပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မီရန်ဒရယ်ပေါင်းကင်းဝေးပြီးတော့လူချင်းနဲ့ပန်းတိုင်လမ်းတက်နိုင်ပါစေခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
စနေညအတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံတော်မှာဆီယနာဒိမှုကိုစတင်ကောက်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိနေပြီးရန်ကုန်ကနေရာတချို့မှာဒီကနေ့လျှာဒီပြတ်တပိတ်ပျောက်ကြားတပိတ်တွေရှိခဲ့ပါတယ်။မန္တလေးမှာဆက်မှုစုပေါင်းသပိတ်နဲ့အတူတန်ခတ်တမကတန်ခါတော်တွေကဆင်းရဲဒုက္ခတွေကနေလူလူတရားလုံးကင်းဝေးစေဖို့အတွက်ဆုတောင်းမေတ္တာပို့သခဲ့ပါတယ်။တဝဲလောင်းလုံးစလင်းကြီးမြင်းမူကလေးတောင်ကြီးမိုးကောင်းမူဆဲစတဲ့မြို့အသီးသီးမှာလဲဆိုင်ကတဲ့ပိတ်အပါအဝင်ပုံစံမျိုးမျိုးနဲ့ဆန္ဒပြခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ4,100ထပ်တိုးခဲ့ပြီးသေဆုံးသူက4,200နီးပါးထပ်တိုးခဲ့တယ်လို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ပြောပါတယ်။ American Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေအရတကမ္ဘာလုံးမှာကိုဗစ်ရောဂါကူးစက်သူ159သန်းရှိနေပါပြီ။အဲ့ဒီအထက်မှာအမေရိကန်က 32.6 သန်းကျော်နဲ့အများဆုံးဖြစ်ပြီးအိန္ဒိယက 21.8 သန်းနဲ့ဒုတိယအများဆုံးဘရာဇီးလက 15 သန်းနဲ့ကူးစက်မှုတတိယအများဆုံးရှိနေပါတယ်။ထိုင်းနိုင်ငံသားတွေအတွက်ကိုဗစ်ရောဂါကာကွယ်ဆေးပထမတစ်လုံးကိုလူရည်အတွက်များနိုင်သမျှများများထိုးပေးနိုင်ဖို့ကာကွယ်ဆေးထပ်ရခြင်းနဲ့လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်။၎င်းမျိုးတော်မှာကိုဗစ်ကူးစက်သူအရေအတွက်ဟာဒီလအစောပိုင်းကတည်းကနေ့စဉ် 900 ကျော်တိုးလာနေပြီးရောဂါမှအရေးလက္ခဏာမတွေ့ရသေးဘူးလို့ထိုင်းဆွေရရဲ့ COVID-19 အခြေအနေဆိုင်ရာဌာနပြောခွင့်ရကပြောပါတယ်ဒီကနေ့ဆိုရင်ထိုင်းနိုင်ငံမှာ COVID-19 ရောဂါကူးစက်သူ2419ယောက်ထပ်တိုးသလိုသေဆုံးသူ29ယောက်ထပ်တိုးပါတယ်ခင်ဗျာတရုတ်နိုင်ငံထုတ် Sinopharm COVID ကာကွယ်ဆေးဟာ Andragin စိတ်ချရပြီးထိရောက်မှုလည်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတည်ပြုပေးလိုက်ပါတယ်ခင်ဗျာစနေညအတွက် VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ရဲ့တနင်္ဂနွေမနက်ဖက်6နာရီကနေ9နာရီအထိ Radio အစီအစဉ်ကိုလိုင်းနိုမီတာ32 kHz 9833ညလိုင်းနိုမီတာ32 kHz 9303ညလိုင်းနိုမီတာ52 kHz 5885တို့အပြင်လိုင်းလမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA တော်တာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သေးပါခင်ဗျာ
This program has come to you.